Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျွန်မကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုရှားဖောင်တဲ့အတူကြေညာပေးပါပါအမေရိကန်နိုင်ငံတွင်းအရှိလေပိုင်းဒေတာနိုင်ငံများပြားကနိုင်ငံသားတွေမဝင်ဖို့ပိတ်ပင်မှုကိုပြည်ထောင်စုတရားရုံးကတခုကယာယီပယ်ဖျက်ခဲ့တာမဖြစ်သင့်ဘူးလို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်မြန်မာသမ္မတဦးထင်ကျော်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟန်ဆန်တို့စနေနေ့တွေ့ဆုံပြီးတဲ့နောက်မှာကမ္ဘောဒီးယားမြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးခီးသွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေမှာဆက်ဆံရေးတိုးမြှင့်ဖို့အတွက်တန်တိတ်တန်ချခဲ့ကြပါတယ်တရုတ်နိုင်ငံကပိုင်းဆိုင်တယ်လို့ကြေညာတဲ့ကျွန်းစုကအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်အောက်မှာရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုမှုကဒေတာရင်းတည်ငြိမ်ရေးအန္တရာယ်ရှိတယ်လို့တရုတ်အစိုးရကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွာနေဘူး
ကောင်းပါပြီရှင်အခုမနက်ခင်းအစီအစဉ်တွေမှာတော့ဒီတရားလွှတ်တော်ရှင်နေဦးကိုနီလှုပ်ကြံခံရမှုမှာဖမ်းမိထားတဲ့တန်တရားရှိသူတွေကိုအတီးပြုချက်ရယူမှုနဲ့ပတ်သက်လို့အခုလိုနားဆင်ရမှာပါအ
ောင်ဝင်းတော်ကဒီမှာကျွန်တော်ရမှာပူပေါင်းပါဝင်တဲ့လူအဖြစ်နဲ့ကျွန်တော်ဖမ်းမိတာဖြစ်တယ်။ကျွန်တော်တို့အဲ့ကြောင့်လို့တင်းတင်းထုတ်ပြန်တဲ့အခါမှာ
သမရယုံပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနောက်ဆက်တွဲသိထားရသမျှကိုပြောပြပေးသွားမှာပါရှင်။အဲဒီနောက်မှာတော့မြမရေးသုံးသပ်ချက်နဲ့အတူ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေပတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ရှားဖောင်တို့ကကြေညာပါမယ်ရှင်။
အမေရိကန်နိုင်ငံတွင်းကိုအရှိလေပိုင်းဒေတာနိုင်ငံအများပြားကနိုင်ငံသားတွေမဝင်ဖို့အတွက်ပိတ်ပင်မှုကိုပြည်내ပြည်ထောင်စုတရားရုံးတစ်ခုကယာယီပယ်ဖျက်ပေးခဲ့တာဟာမဖြစ်သင့်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာတုံ့ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်내ပြည်ထောင်စုတရားရုံးတစ်ခုကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကအမေရိကန်နိုင်ငံကိုတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာတဲ့သူတွေကိုပြန်ပြီးမပို့ဖို့အတွက်ဟန့်တားတဲ့အမိန့်တစ်ခုကိုဝါရှင်တန်ပြည်내ပြည်ထောင်စုတရားရုံးကခရိုင်တရားသူကြီးJames Robert ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအမိန့်ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်ပိုင်းမှာအကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနတွေကလည်းအမေရိကန်နိုင်ငံတွေကိုတရားဝင်ဗီဇာနဲ့ရောက်လာသူတွေကိုနေထိုင်ခွင့်ပြုခဲ့ပါတယ်တမှုထူးခြားတဲ့ဒီအရေးပေါ်အမိန့်ကြေညာချက်နဲ့ပတ်သက်ပြီးတရားရေးဌာနအနေနဲ့အတက်နိုင်ဆုံးအစောဆုံးကြေညာချက်ထုတ်ပြန်သွားမယ်လို့သမ္မတအင်ဘျူရောကကြေညာချက်ထုတ်ပြန်လိုက်ပါတယ်သမ္မတအင်ဘျူရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတထရမ့်ထုတ်ပြန်ခဲ့တဲ့တိုင်းပြည်ရင်းဝင်ရောက်ခွင့်ကန့်တန့်တဲ့သမ္မတအမိန့်ကြေညာချက်ဟာတရားဝင်ပြီးမှန်ကန်တယ်လို့လည်းဖော်ပြထားတာပါဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ခရိုင်တရားသူကြီးကတော့ဝါရှင်တန်နဲ့မင်းနီဆိုတာပြည်နယ်တို့ဟာသမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကိုဥပဒေလမ်းကြောင်းအရနဲ့စိန်ခေါ်ပိုင်ခွင့်ရှိတယ်လို့လည်းပြောကြားခဲ့တာပ
ါမွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေရဲ့ပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေပေါ်အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ရဲ့ကန့်သတ်ချက်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အကြီးအကဲကအဝေဖန်လိုက်ပါတယ်ဒါဟာဒုက္ခသည်တွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အတီးပြုတ်ပြီးသားနိုင်ငံတကာရဲ့သတ်မှတ်ချက်တွေကိုဆူဆူဝဝအပြော့သွားစေနိုင်တယ်လို့လည်း UNHCR အကြီးအကဲ Filippo Grandi ကဘီရူးမြို့ကသတင်းတောက်တွေကိုတောက်ကြနေမှာပြောဆိုခဲ့ပါတယ်။ဒုက္ခသည်အရေးအတွက်တန်းတဝက်လောက်ကိုလက်ခံဖို့မစင်စားပေမဲ့လည်းအ ਨੇ ဆုံးထောင်ကနန်းလောက်တော့လက်ခံသင့်တဲ့အကြောင်းဒါဟာနိုင်ငံတကာဒုက္ခသည်တွေကိုအကာအကွယ်ပေးတဲ့စနစ်အတွက်အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့ထင်တဲ့အကြောင်း Mr. Grandi ကပြောပါတယ်။ American ပြည်ထောင်စုကအရင်ကလုပ်ခဲ့တဲ့ဒီအစီအစဉ်ကိုအာရော့သွားအောင်လုပ်မယ်ဆိုရင်တော့ဒုက္ခသည်တွေအတွက်နိုင်ငံတကာကရှိထားတဲ့စီးလုံးညီညွတ်မှုတွေကိုဆူဆူဝဝအာရော့သွားစေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။စစ်ပွဲနဲ့ပျက်စီးဆုံးရှုံးမှုတွေကြားကထွက်ပြေးလာတဲ့လူတွေကိုအကာအကွယ်ပေးတဲ့အနေနဲ့ကန့်လန့်ထားတဲ့ရွှေပြောင်းအခြေကျနေထိုင်မှုကိုဆိုင်ငံ့ထားတာကိုလည်း UNHCR အကြီးအကဲ Filippo Grandi ကကန့်ကွက်ခဲ့ပါတယ်ရှင
်။ American သမ္မတ Donald Trump ဟာစနေနေ့မှာအီတလီဝန်ကြီးချုပ် Paolo Gentiloni နဲ့ Ukraine သမ္မတ Petro Poroshenko တို့နဲ့ပါ Telephone နဲ့ဆက်သွယ်ပြောကြားဖို့ရှိပြီးဒါဟာသမ္မတ Trump ရဲ့သမ္မတတက်တန်ဒုတိယသတင်းပတ်ကုန်းမှာကမ္ဘာခေါင်းဆောင်တွေနဲ့ဆက်သွယ်ပြောကြားဖို့စီစဉ်မှုဖြစ်ပါတယ်။ EU ဥရောပသက်မကိုင်အနာဂတ်အတွက်ဥရောပခေါင်းဆောင်တွေမော်တာနိုင်ငံမှာထိပ်သီးစီဝေးကျင်းပပြီးနောက်တည့်မှာပဲအခုလိုအီတလီဝန်ကြီးချုပ်နဲ့ပြောကြားဖို့လှုံ့ဆော်တာပါ။ American သမ္မတ Trump ရဲ့ပြောကြားချက်တွေဟာ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်နိုင်ငံတွေရဲ့စီးလုံးခိုင်မာမှုအားကိုချိန်ချောက်နေတယ်လို့ဥရောပသက်မကိုင်အဖွဲ့ဝင်နိုင်ငံတချို့ကတွက်ဆကြပေမဲ့အီတလီဝန်ကြီးချုပ်နဲ့တခြားဥရောပခေါင်းဆောင်တွေကတော့ American ကိုဆန့်ကျင်မှာမဟုတ်ဘူးလို့ကြေညာပေးခဲ့ကြတာပါ EU ရဲ့260ပြည့်ထိမှန်ကို March လတဲ့ရောမမျိုးကျင်းပချိန်မှာတော့ American နဲ့ပတ်သက်တဲ့ EU ရဲ့သဘောထားကိုပါထည့်သွင်းကြေညာဖို့လဲဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တကယ်လို့ Trump ကသူ့ပြည်ရင်းရေးပြဿနာကိုအဓိကဦးစားပေးလှုပ်ဆောင်မယ်ဆိုရင် EU ကိုကမ္ဘာပေါ်မှာကုန်သွယ်အင်အားထိတ်တန့်အဖြစ်နဲ့လှုပ်ဆောင်ဖို့ကြီးမားတဲ့အခွင့်အလမ်းတစ်ရပ်ဖြစ်နေသူမြင်ကြောင်းလဲအီတလီဝန်ကြီးချုပ်ကတောက်ကြနေမှာပြောပါတယ်။ရုရှားထောက်ပံ့ပေးနေတဲ့သဘုံတွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေအရှိန်မြင့်လာနေချိန်မှာပဲယူကရိန်းသမ္မတပိုရိုရှန်ကိုနဲ့အမေရိကန်သမ္မတထရမ့်တို့ပထမဆုံးချိန်ဖြစ်နေစကားပြောဆိုကြမှာလည်းဖြစ်ပါတယ်
။အီရန်နိုင်ငံဆမ်နန်ပြည်နယ်မြောက်ဘက်ခြမ်းကစတူယန်ကီလိုမီတာ3500အကျယ်ဝန်းရှိတဲ့နေရာမှာဒုံးကျည်နဲ့ရေဒါစမ်းသပ်မှုတွေအပါအဝင်လေကြောင်းကာကွယ်ရေးဆိုင်ရာဒီလက်ကျင့်မှုတွေကိုအီရန်လေတပ်ကလှုပ်ဆောင်ခဲ့တယ်လို့အီရန်အစိုးရပိုင်းရုပ်မြင်သံကြားကဖော်ပြပါဗျ။အီရန်အစိုးရပေါ်အမေရိကန်ပြည်ထောင်စုရဲ့မကြာသေးခင်ကဆွဆွဲချက်တွေကိုလည်းအီရန်ဒုသမတအီရှာဂျာဟန်ဂီရီကလူသိရှင်ကြားရှုံချခဲ့တယ်လို့ဒီပြောဆိုချက်တွေအပေါ်မှာအီရန်ပြည်သူတွေအနေနဲ့အလေးမထားကြဖို့ကိုလည်းပြောဆိုခဲ့တယ်လို့အစိုးရပိုင်းရုပ်မြင်သံကြားကဆိုပါဗျ။အီရန်ဟာကမ္ဘာပေါ်ကအကြမ်းဖက်မှုဝါဒကိုတခုထဲသောအကြီးဆုံးအထောက်အကူပေးနေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့တောက်ကြာနေကဒိုဂျိုမြို့မှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မန်တီကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့သူ့အဆိုအီရန်ရဲ့မာယွင်းတဲ့အပြုအမူပေါ်တုတ်ပြန်ဖို့ကတော့အရှိအလေပိုင်းဒေသမှာအမေရိကန်တပ်ဖွဲ့တွေကိုတိုးမြှင့်ဖို့အစီအစဉ်မရှိသေးဘူးလို့မစ္စတာမန်တီကပြောပါတယ်ရှင်။
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီ American Tan မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ်ဘောဒီးယားဘရင်နိုရိုဒမ်ဆီဟာမွန်နီရဲ့ဖိတ်ကြားခြင်းနဲ့လေးရကျန်းနှစ်နိုင်ငံချစ်ချည်ခီးတွားရောက်နေတဲ့မြန်မာသမရဦးထင်ကျော်နဲ့ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့စနေနေ့တွေ့ဆုံပြီးတဲ့နောက်မှာကမ်ဘောဒီးယားမြန်မာနှစ်နိုင်ငံကြားကုန်သွယ်ခီးတွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေမှာဆက်ဆံရေးတိုးမြှင့်ဖို့အတွက်တန်တိထံချခဲ့ကြတယ်လို့ဝန်ကြီးချုပ်ရဲ့လက်ထောက်ကပြောပါတယ်။သမရဦးထင်ကျော်ကနှစ်နိုင်ငံကြားကုန်သွယ်ခီးတွားလုပ်ငန်းနဲ့ပညာရေးဆိုင်ရာကဏ္ဍတွေဖွံ့ဖြိုးအောင်လုပ်ဖို့အခွင့်အလမ်းတွေရှိနေတာမို့တိုးတက်အောင်ပူးပေါင်းဆောင်ရွက်ချက်ကိုအကြံပြုခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကလည်းဒီအကြံပြုချက်ကိုသဘောတူခဲ့ပါတယ်။ဒါအပြင်ကမ်ဘောဒီးယားဖုန်တော်ကြီးတွေကိုမြန်မာနိုင်ငံမှာပညာသင်ခွင့်ရဖို့အတွက်ပညာသင်ဆုပေးခဲ့တာတွေအတွက်လည်းကျေးဇူးတင်ကြောင်းပြန်လည်းတောင်းပြန်ခဲ့ပါတယ်။နိုင်ငံအနေနဲ့ ACM ECS ARV ကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာ CLMV ကမ်ဘောဒီးယား၊လာအိုစ်၊မြန်မာ၊ဗီယက်နမ်လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးမဲခေါင်ဒေသရင်းပူးပေါင်းဆောင်ရွက်ရေးနဲ့အာဆီယံဆိုင်ရာမူပေါင်းတွေအတွင်းကမ်ဘောဒီးယားမြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးတက်ခိုင်မာအောင်လုပ်ဖို့လည်းဝန်ကြီးဟွန်ဆန်းကပြောကြားခဲ့ပါတယ်။ကသမရဦးထင်ကျော်နဲ့ဇနီးကိုတောက်ကြနေမှာဘင်းရန်နန်းတော်မှာဂုံပြုတ်ခန်းနာနဲ့ချိုးဆိုခဲ့တာဖြစ်ပြီးဘင်းရင်မင်းမြတ်နဲ့တွေ့ဆုံစဉ်မှာလည်းပညာရေးသာသနာရေးနဲ့ယဉ်ကျေးမှုဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးခဲ့ပါတယ်။သမရဦးထင်ကျော်နဲ့အဖွဲ့ဟာတနင်္လာနေ့မှာကမ်ဘောဒီးယားချစ်ကြည်ခီးစဉ်ကိုဆုံးသက်မှာဖြစ်ပါတယ်။
ရခိုင်ပြည်နယ်အတွင်းမှာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေစပြီး2019ခုနှစ်ဖေဖော်ဝါရီလ3ရက်နေ့အထိဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အရသာ73ဦးသေဆုံးခဲ့ပြီး2ဦးဒဏ်ရခဲ့တယ်လို့5ဦးလည်းပျောက်ဆုံးနေစေလို့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းနဲ့ပြန်ကြားရေးစာမျက်နှာမှာစနေနေ့ကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာရှိတဲ့နေစလုံခြုံရေးစခန်းတွေကိုလက်နက်ကင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးဒီရဲ9ဦးစစ်သား5ဦးတေဆုံးခဲ့ရပြီးတော့အကြမ်းဖက်တိုက်ခိုက်မှုကြောင့်အောက်တိုဘာလ10ရက်နေ့ကနေစပြီးဒေသအတွင်းမှာကာဖျူအမိန့်ထုတ်ပြန်ခဲ့ရပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနောက်ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့အဖွဲ့ဝင်73ဦးပါစုံစမ်းစစ်ဆေးကော်မရှင်အဖွဲ့တစ်ဖွဲ့ကိုလည်းအစိုးရကဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့လည်းလူအခွင့်ရချိုးဖောက်မှုအသစ်တွေရှိလာတဲ့ဆိုပြီးတော့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကလစ်လာတွေ့ရှိချက်အရတင်ပြမယ့်အစီရင်ခံစာကိုထုတ်ပြန်ဖို့ရည်ရွှေဆိုင်ခဲ့ပါတယ်ရှင်။
တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်းစုဟာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်အောက်မှာရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျင်မက်တစ်ရဲ့ပြောကြားချက်ဟာနောက်ပိုင်းမှာအရှိအာရှဒေသတည်ငြိမ်ရေးအတွက်အန္တရာယ်ရှိအောင်အမေရိကန်ဘက်ကလှုံ့ဆော်ချက်လို့တရုတ်အစိုးရကစနေနေ့မှာပြောကြားလိုက်ပါတယ်။တရုတ်ဘက်ကဒန်ဟိုယူလို့ခေါ်ပြီးတော့ဂျပန်ဘက်ကဆန်ကေကူလို့ခေါ်တဲ့ကျွန်းစုဟာသိငယ်တဲ့လူမနေတဲ့ကျွန်းကလေးတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးဒီကျွန်းစုကိုတရုတ်ကပိုင်ဆိုင်တယ်လို့တရုတ်နိုင်ငံရဲ့ဂျာယီဌာနပြောခွင့်ရ လူကျန်းကထပ်မံပြီးအတည်ပြုပြောကြားခဲ့တယ်လို့ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှားယွင်းနဲ့မှတ်ချက်ပေးပြောဆိုမှုတွေအမေရိကန်ဘက်ကရပ်တန့်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီအစိုးရနိုင်ငံခြားရေးဝန်ကြီးဌာနဝက်ဘ်ဆိုက်မှာတင်ထားတဲ့ကြေညာချက်ထဲမှာတော့ဒေတာရင်းအခြေအနေမတိမငိမ့်ဖြစ်အောင်လှုပ်ဆောင်တာနဲ့ဒီပြဿနာကိုရှုပ်ထွေးအောင်လှုပ်ဆောင်မှုတွေကိုအမေရိကန်ဘက်ကရှောင်ရှားတင်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရလူကျန်းရဲ့ပြောဆိုချက်ကိုဖော်ပြထားပါတယ်။တောက်ကြနေမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံစဉ်အတွင်းအမေရိကန်ကာကွယ်ဝင်ကြီးမက်ဒစ်ကဂျပန်အစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီကျွန်းတွေအပါအဝင်ဒေသအလုံးဟာနှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်ထဲမှာအကျုံးဝင်တယ်လို့ပြောကြားခဲ့ကြောင်းဝင်ကြီးမက်ဒစ်ရဲ့ပြောကြားချက်ကိုကိုးကားပြီးအမေရိကန်ကာကွယ်ဝင်ကြီးဌာနကပြောကြားခဲ့တာဖြစ်ပါတယ်
ဖိလစ်ပိုင်အစိုးရနဲ့ကွန်မြူနီမွန်ဝါဒီတပုံတွေကြားကငြိမ်းချမ်းရေးစကားပြောဆိုဆွေးနွေးမှုတွေကိုပယ်ဖျက်မယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေကစနေနေ့မှာပြောဆိုလိုက်ပါတယ်။ညီနိုင်ဆွေးနွေးမှုကနေဒီလွတ်ပေးခဲ့တဲ့တပုံခေါင်းဆောင်တွေကိုလည်းထောင်ထဲပြန်ဝင်မလားဒါမှမဟုတ်ပြည်ပကနေအဖမ်းခံမလားဆိုပြီးတော့သမ္မတဒူတက်တေကမင်းကွန်းထုတ်လိုက်ပါတယ်။ကွန်မြူနီမွန်ဝါဒီတပုံတွေနဲ့ဒီလအတွင်းနှော်ဝဲနိုင်ငံမှာပြန်လည်ပြုလုပ်မယ့်စကားပြောဆိုဆွေးနွေးမှုတွေကိုလည်းအစိုးရဘက်ကစစ်ဆက်ညှိနှိုင်းရေးသမားတွေအနေနဲ့မတက်ရောက်ဖို့ပြောဆိုသွားမယ်လို့ဒူတက်တေကနိုင်ငံတောင်ပိုင်းဒါဗောင်းမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ကွန်မြူနီတွေနဲ့ငြိမ်းချမ်းရေးရဖို့ကဒီမျိုးဆက်မှာဖြစ်လာမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အစိုးရနဲ့ကွန်မြူနီတပုံတွေကြားက6လကြာတဲ့ဒီအပြစ်ခတ်ရဆဲရေးကိုပယ်ဖျက်လိုက်ပြီးနောက်တရက်မှာပဲဒူတက်တေကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။ယာယီအပြစ်ခတ်ရဆဲရေးကိုတပုံအဖွဲ့ကချိုးဖောက်ပြီးအစိုးရစစ်သား6ဦးသေဆုံးခဲ့ရပြီးတဲ့နောက်ဖိလစ်ပိုင်စစ်တပ်ကိုအစင်သင့်ပြင်ထားဖို့ကိုလည်းသမ္မတဒူတက်တေကအမိန့်ထုတ်ပြန်ခဲ့ပါတယ်ရှင်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ချိန်နဲ့တပြိုင်တည်းမှာပဲဒီကျမတို့ရဲ့ VOA Facebook စာမျက်နှာကနေပြီးတော့လေရေဒီယိုအစီအစဉ်နဲ့ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်အခုအရင်ဆုံးတော့တရားလွှတ်တော်ရှိနေဦးကိုနီလှုပ်ကြံသူတွေကိုတဆင့်ချင်းဖော်ထုတ်ဖမ်းဆီးနေတဲ့အခြေအနေကိုပြောပြပေးပါမယ်NLD ပါတီဥပဒေအကြံဖေရှင်းနေကြီးဥကိုနီကိုလှုပ်ကြံတက်ဖြတ်ခဲ့သူတနတ်သမားဦးကြည်လင်းကိုစေခိုင်းသူအဖြစ်ဝန်ခံခဲ့တယ်လို့သတင်းထွက်နေတဲ့ဥမြင့်ဆွေဆိုသူကိုအခုနောက်ဆုံးအစိုးရလုံခြုံရေးကဖမ်းမိထားတဲ့ဥအောင်ဇော်ဝင်းဆိုသူဟာတယောက်တည်းမဟုတ်ဘဲတရားစီဖြစ်တယ်လို့သမ္မတရုံးကရောဒီမှုကိုအာရုံစိုက်နေတဲ့ပြည်တွင်းသတင်းတောက်တချို့ကပါအတည်ပြုကြပါတယ်ဥကိုနီတက်ခံရမှုကိုအစိုးရကအချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတာဟာအမှုမှန်ဖော်ထုတ်ရေးမကြန့်ကြာရအောင်ရည်ရွယ်တာဖြစ်တယ်လို့လည်းသမ္မတရုံးကပြောပါတယ်အပြည့်အစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင
်ရှင်းနေဥကိုနီကိုတနတ်နဲ့ပြစ်တက်ခဲ့တဲ့တရားခံဦးကြည်လင်းရဲ့ကနဦးရဲစစ်ချက်တွေလူမှုမီဒီယာတွေပေါ်ပေါက်ကြားခဲ့ခြင်းတို့ကဖျားခိုးကိုင်းဦးမြင့်ဆွေဆိုသူကသူ့ကိုလှုပ်ကြံခိုင်းခဲ့တာပါဆိုပြီးဦးကြည်လင်းကဝန်ခံပြောဆိုခဲ့တာပါဦးကြည်လင်းကိုပြီးခဲ့တဲ့တနင်္ဂနွေညနေကလေးစိတ်မာရင်ဖမ်းမိခဲ့ပြီးနောက်ထပ်ရက်ပိုင်းအကြာမှာဦးအောင်ဝင်းစောဆိုသူကိုဖအံဘက်မှာရဲလုံညုံရေးတွေကထပ်မံဖမ်းဆီးခဲ့ကြောင်းတောက်ကြနေ့မှာမြန်မာသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဦးအောင်ဝင်းစောကိုဖမ်းမိချိန်မှာဦးအောင်ဝင်းစောနဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတည်းသာဖြစ်တယ်လို့သမ္မတရုံးကရောသူတို့နှစ်ဦးနဲ့ဦးဘိုထောင်မှာစုံမှုခဲ့သူအကျဉ်းသားဟောင်းဦးအောင်စိုးဆိုသူကပါအတီးပြုတ်ပြောခဲ့တာပါဒါပေမဲ့တကယ်တမ်းမှာဦးအောင်ဝင်းစုံနဲ့ဦးမြင့်ဆွေတို့ဟာတီးတန့်တူဦးစီသာဖြစ်တယ်လို့မြန်မာနောင်သတင်းဌာနအက်ဒီတာကိုဆွေဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်နံပါတ်1ပြောနေတာအောင်ဝင်းစုံကအောင်ဝင်းစုံပဲအောင်ဝင်းစုံကလုံးဝမြင့်ဆွေမဟုတ်ဘူးเนาะကျွန်တော်နံပါတ်1တော့ဘယ်လိုလိုက်လဲဆိုတော့အောင်ဝင်းစုံညီခဲ့တဲ့ဦးဘိုထောင်ကိုကျွန်တော်ကပြန်ပြီးစုံစမ်းတယ်သူ့ကိုဘာကလို့ခေါ်တယ်သူကစစ်တပ်ကနေပြီးတော့မှပြုတ်လာတယ်ဒီအောင်ဝင်းစော်မိဘရေနေထိုင်တဲ့ဘားလမ်းကိုတွားပြီးတော့အောင်ဝင်းစော်ရဲ့ငယ်ငယ်ချင်းတွေတွားတွေ့တယ်ပြီးတော့အောင်ဝင်းစော်ရဲ့ဥလိယာရခိုင်အင်းစင်ထောင်ပိုင်ဟောင်းပေါ့နော်သူတို့တွေအားလုံးနဲ့စကားပြောတော့အောင်ဝင်းစော်ကအောင်ဝင်းစော်ပဲအောင်ဝင်းစော်ကမြင့်ဆွေဆိုတာလည်းမရှိဘူးအောင်ဝင်းစော်ရဲ့မှတ်တမ်းကတက်မတော်အရာရှိအဲ့အရာရှိဘဝနဲ့စီကံချက်တစ်ခုဖောက်ပြလို့ဆိုပြီးတော့ထောင်ကြတယ်နောက်တစ်ခါကျတော့သူထပ်ပြီးတော့မှဒီဖျက်ခိုးဂိုင်းနေနဲ့ပတ်သက်ပြီးတော့မှထောင်ကြပြီးတော့မှရင်းမြောက်လာတယ်ဒါအောင်ဝင်းစော်နဲ့ပတ်သက်ပြီးတော့ခိုင်ခိုင်မာမာရှိတဲ့အချက်ပေါ့နော်။နောက်ပြီးတော့မြင်းဆွေကအောင်ဝင်းစော်မှုတ်ဘူးလားဆိုတော့ရဲမတမ်းမှာကြတော့မြင်းဆွေဆိုတာမန္တရီအခြေဆိုင်မန္တရီသားရှင်းရှင်းလင်းလင်းပေါ်ပြထားတယ်ပေါ့နော်။မြင်းဆွေရဲ့မိဘတွေကဒီကျေးတွန်းလုပ်ငန်းတွေပိုင်းလုကင်တဲ့မန္တရီပါဆိုတာကိုသိရတယ်။မြင်းဆွေကအဖေကအယတာနော်ကျေးတွန်းလုပ်ငန်းလုပ်တယ်အောင်ဝင်းစော်ရဲ့အဖေကတက်မတော်အရာရှိအကြီးအကဲရန်ကုန်ဘားလမ်းမှာနေတယ်ဆိုတော့ဘာမှမဆိုင်တဲ့လူနှစ်ယောက်ဖြစ်နေကျွန်တော်တို့ကလीเน
าะဦးအောင်ဝင်းစုံနဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတည်းလားလို့သမရာယုံကိုမေးမြန်းရမှာ သမရာယုံပြောခွင့်ရဦးစောထေက
အောင်ဝင်းစောကညမကျွလာရမှာပူပေါင်းပါဝင်တဲ့လူအဖြစ်နဲ့ကျွန်တော်ခံမိကြတာဖြစ်တယ်ကျွန်တော်တို့အဲ့ဒါကြောင့်လို့တင်းနေထုတ်ပြန်တဲ့အခါမှာရသမျှအကုန်လုံးကျွန်တော်တို့ထုတ်ပြန်လို့မရအောင်အဲ့ဒီတရားခံရဲ့စစ်ကြောတဲ့ဘလောက်တိုင်းနာရီမှန်လဲဆိုတာကျွန်တော်တို့ကပြန်ပြီးတော့ဆန်းစစ်လေ့လာရတဲ့သဘောရှိပါတယ်အဲ့တော့ကျွန်တော်တို့ပြောနိုင်တာကတော့အောင်ဝင်းစောဒီပထမ Facebook ဒီမှာအထူးသဖြင့်ပေါ့နော်ညစ်စီဆိုတော့အောင်ဝင်းစောပဲဆိုတဲ့ဟာကဒီလိုကရမှာပြန်နေပြီးတော့ပေါ်လာတာဖြစ်ပါတယ်။သို့တော့ကျွန်တော်တို့ရတဲ့ဘက်ကပေါ်ထုတ်ပြီးဖန်ဆီးရမယ်လို့ဒီအဝင်းတော်ဒီအဝင်းတော်တော်ဖြစ်ပါတယ
်။ရှင်နေဦးဦးကိုနီအသက်ခံရတဲ့အမှုကိုပြည်ရေးကြီးကကင်တွယ်နေပြီးရန်ကုန်မှာစေကျော်ရေးလုပ်နေတာပါ။ဒီအမှုရဲ့နောက်ဆုံးအခြေအနေမေးမြန်းရမှာပြည်ရေးကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲမှုကြီးတင်ဝင်းကအခုလိုဖြေကြားပါတယ်
။ကျွန်တော်မလေးရဟိုမှာသူတို့သတင်းထုတ်ပြန်လိုက်တဲ့အချိန်မှာခင်ဗျာကျွန်တော်အဲ့ရတူပြီးပါမသိပါဘူး။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လည်းဘာမှ confirm လုပ်လို့မရသေးပါဘူးဗျာ။တော့ရန်ကုန်မှာလည်းဖြစ်နေပါခင်ဗျာ။ကျွန်တော်ဒီမှာလည်းဘာမှတော့မဖြစ်သေးပါဘူ
း။တမနာယုံပြောခွင့်ရဦးစောထေကတော့အချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတဲ့အကြောင်းကိုအခုလိုရှင်းပြပါရစေ
။ဒါကအခုကျွန်တော်တို့ပြည်ရေးမှာလည်းတင်းတင်းကြပ်ကြပ်တိုင်ဆိုနေတာရှိတယ်။ပနာမစကြောချက်တွေထွက်သွားတာရှိတယ်။အဲ့မှာစပြီးတော့မိကြရတဲ့သတင်းတွေထွက်သွားတဲ့အခါမှာကျွန်တော်တို့ဟိုဘက်မှာဆက်ဆက်တဲ့ဒေသခံတွေဖမ်းရတယ်မှာအခက်အခဲရှိတယ်။အဲ့အတွက်လည်းပြည်ရေးဝန်ကြီးဌာနအထူးအဖွဲ့သတ်မှတ်ပြီးတော့ဟိုဆောင်ရွက်နေတာဖြစ်ပါတယ်။အဲ့တော့ဟိုတော့ဟိုနိုင်ငံတကာထုံးနေပါသေးတော့ရှိတော့ရှိမယ်သို့တော့ကျွန်တော်တို့လက်ရှိဒီထဲမှာဒီလုံခြုံရေးအရအထူးအရေးကြီးတဲ့ပိစာကိုတိုင်းကနေတာဖြစ်တဲ့အတွက်နားလည်ပေးဖို့တော့ကျွန်တော်တို့ကတော့ပြောချင်ပါတယ
်ဥက္ကဏီလွတ်ကြံခံရတဲ့အမှုနဲ့ပတ်သက်လို့ဆက်ဆက်တရားခံတွေကိုနောက်ထပ်ဖမ်းဆီးထားတဲ့သတင်းတွေထွက်နေပေမဲ့အစိုးရဘက်ကတော့အခုချိန်ထိအတည်ပြုဖို့ငြင်းဆန်နေပါတယ်ရှင်းနေဦးဥက္ကဏီဟာအင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program လေ့လာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်အရောက်မှာတနက်ပြည့်လှုပ်ကြံခံရတာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နေပါရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နေပါကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတိုရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။မြန်မာနိုင်ငံဟာနိုင်ငံခြားအကူအညီယူရင်းအစင်းရဲဆုံးနိုင်ငံစီရင်ဝင်ဖြစ်သွားပါတယ်။ဒါကြောင့်ဒီမိုကရေစီပြုပြင်ရေးမှာနိုင်ငံခြားအကူအညီထိထိရောက်ရောက်ပါဝင်နိုင်ဖို့ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရတို့ကြိုပမ်းပုံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
ဒေါက်တာဆဆူဂျီခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီးတဲ့နောက်မှာနိုင်ငံခြားကအကူအညီပေးဖို့ကမ်းလှမ်းတာတွေပုံများလာပါတယ်။ဒါပေမဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးပြုနိုင်ရေးအတွက်သတ်မှတ်ထားတဲ့2005 Paris, 2008 Accra နဲ့2017 Busan သဘောတူညီချက်တွေနဲ့အညီအကောင်အထည်ဖော်ဖို့လိုပါတယ်။နိုင်ငံခြားအကူအညီလက်ခံမဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲနိုင်မှစီးရဲမှုနေပါအောင်လုပ်နိုင်မှအပြာနာယုံကြည်မှုရှိနိုင်မှတိသာမြင်သာရေးနဲ့တာဝန်ခံရေးစတာတွေကိုအကောင်အထည်ဖော်နိုင်မှနိုင်ငံခြားအကူအညီထိရောက်မယ်လို့ဆိုပါတယ်။ဒါကြောင့် NLD အစိုးရဟာဖွံ့ဖြိုးမှုအကူအညီများကြီးနိုင်ရေးအဖွဲ့ Development Assistant Coordination Unit နဲ့ပူးပေါင်းဆောင်ရွက်ရေးမိဖက်များအဖွဲ့ Cooperation Partners Group ကိုလွန်ခဲ့တဲ့အောက်တိုဘာလ6ရက်နေ့မှာဖွဲ့စည်းပြီးဒီဇင်ဘာ12ရက်နေ့မှာပထမအကြိမ်အစည်းအဝေးကိုကျင်းပပါတယ်။အဖွဲ့ဥက္ကဋ္ဌကဒေါ်စုဖြစ်ပြီးဒုဥက္ကဋ္ဌကစီမံကိန်းနဲ့ဗန္ဒယေးဝင်ကြီးဦးကျော်ဝင်းဖြစ်ပါတယ်။အခြေခံအဆောက်အအုံအလုပ်ကိုင်ဖန်တီးရေးလေယာဉ်စိုက်ပျိုးရေးနဲ့ကျေးလက်ဖွံ့ဖြိုးရေးပါဝင်တဲ့စီမံကိန်းအချုပ်အခြာအကောင်အထည်ဖော်ဖို့ NLD အစိုးရက လှုပ်ဆောင်မယ်လို့ပြောသွားပါတယ
်။လွန်ခဲ့တဲ့နှစ်90ကျော်မှာနိုင်ငံညာအကူအညီကြောင့်မြန်မာပြည်တိုးတက်ဖွံ့ဖြိုးတဲ့တပ်တွေအထောက်အထားမတွေ့ရပါဘူး။ဗိုလ်ချုပ်နေဝင်ကြီးဆိုတဲ့မာဆာလာခေ1986ကစပြီးကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်IMF, UNDP, Australia, Britain, Canada, ပြင်သစ်အနောက်ဂျာမနီဂျပန်နဲ့အမေရိကန်တို့ကမြန်မာပြည်ကူညီရေးအဖွဲ့တည်ထောင်ပြီးဝိုင်းဝန်းချေငှားကြပါတယ်1989ကနေ1988အထိပြန်မြနှုန်းဒေါ်လာတန်း400နှစ်စဉ်မဆလအစိုးရကိုချေငှားလာခဲ့ပါတယ်10နှစ်ကြာတော့ချေယူတဲ့ငွေကိုအတိုးတော့မပေးနိုင်ပါဘူးဒါကြောင့်နိုင်ငံသားချေငွေကိုအတိုးပေးစရာမလိုတဲ့အစင်းရဲဆုံးနိုင်ငံစီရင်ဝင်အဖြစ်သတ်မှတ်ပေးဖို့ကုလသမဂ္ဂကိုတင်ပြပါရယ်မာဆာလာမျက်လက်ကိုကုလသမဂ္ဂကယုံကြည်တဲ့အတွက်မြန်မာဟာအစင်းရဲဆုံးနိုင်ငံစီရင်ဝင်ဖြစ်သွားပါရယ
်တနည်းဆိုရင်တော့ဆယ်နှစ်ကျော်နိုင်ငံသားကဝိုင်းဝန်းချင်းငါပြီအကူအညီပေးတဲ့အခါမှာမြန်မာပြည်ဟာကမ္ဘာအစင်းရဲဆုံးနိုင်ငံများစီရင်ဝင်ဖြစ်သွားတဲ့သဘောပါပဲနိုင်ငံသားအကူအညီဟာအရေးအချင်းညံဖြစ်တဲ့အစိုးရကြီးစိုးတဲ့နိုင်ငံတွေမှာထိရောက်အောင်မြင်မှုမရှိတာတွေ့ရပါတယ်ကိုကျိုးစီးပွားနဲ့ရေတိုနိုင်ငံရေးအချိုးအမြတ်ကိုမကြည့်ပဲတိုင်းပြည်နဲ့တင့်တော်တဲ့နန်းစဉ်ချမှတ်နိုင်တဲ့ဒေသမှသာနိုင်ငံသားအကူအညီဟာတန်ဖိုးရှိပါတယ်တမရဦးသိန်းစိန်ရဲ့မြန်ဆန်နဲ့ပြုပြင်အစီအစဉ်ကြောင့်နှစ်နှစ်အတွင်းမှာနိုင်ငံသားအဖွဲ့အစည်းတရားကျော်နေပြည်တော်ကိုတွားပြီးဆွေးနွေးကြပါတယ်အပြည်ဆိုင်ရာအဖွဲ့အစည်းတွေဟာမြန်မာပြည်မှာလုပ်ငန်းတိုးချဲ့လိုကြပါတယ်ဒါပေမဲ့နိုင်ငံသားအကူအညီကိုထည့်ရောက်စွာအသုံးချနိုင်တဲ့အခြေအနေမြန်မာပြည်မှာမရှိသေးပါဘူး
။ကမ္ဘောဒီးယားနဲ့နီပေါ်မှာနိုင်ငံသားအကူအညီအများအပြားအလင်းအမြန်ဝင်ရောက်လာလို့အလေအလွင့်ပြုံးတီးပျက်စီးမှုဖြစ်ရပုံကိုမှတ်တမ်းတင်ထားပါတယ်။မြန်မာပြည်မှာလည်းနိုင်ငံသားအကူအညီကြောင့်မတိုးတဖဲစုပ်ယုပ်သွားနိုင်ပါတယ်။ဗမာအစိုးရမှကြွေးဆက်တဲ့အစဉ်အလာမရှိပေမဲ့ဂျပန်အစိုးရကတော့ငွေထက်ချေးဖို့သာစိတ်တန်နေပါတယ်။ဂျပန်အစိုးရငွေချေးတဲ့အခါမှာမြန်မာပြည်မှာယင်းနှိမ့်မြုံနှံတဲ့ဂျပန်ကုမ္ပဏီတွေလည်းတိုးပွားလာပါတယ်။ဗမာအစိုးရဟာကြွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ရဲ့2014ကြွေးမီစီးစစ်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အကြွေးပမာဏဟာကြွေးဒုက္ခအဖြစ်သတ်မှတ်တဲ့အခြေအနေကိုနီးကပ်လာပြီးဖြစ်တဲ့အတွက်အနီးကပ်စောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ်။
အစိုးရပိုင်းကပြောခဲ့တဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးပြုဖို့တတ်မှတ်ထားတဲ့2005 Paris 2008 Accra နဲ့2017 Busan သဘောတူညီချက်ကိုအခြေပြုပြီးဦးသိန်းစိန်အစိုးရကဖွံ့ဖြိုးမှုအကူအညီညှိနှိုင်းရေးနေပြည်တော်သဘောတူချက်ကို2013 ဇန်နဝါရီလမှာကြေညာပါတယ်။ဗမာအစိုးရနဲ့ကုညီသူမိတ်ဖက်တွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့သဘောတူတာဖြစ်ပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းရေးဖြစ်စဉ်မှာနိုင်ငံခြားအကူအညီကိုထိတိယောက်ယောက်အသုံးပြုဖို့သဘောတူကြတာပါပဲ။ဒီမိုကရေစီဓလေ့ရှင်သန်ရေးကိုအဓိကဦးစားပေးထားတာတွေ့ရပါတယ်။ဖွံ့ဖြိုးမှုအကူအညီညီတိုင်းရင်းနေပြည်တော်သဘောတူချက်ဟာအင်တန်ကျယ်ဝင်းပြီးမြုံမှန်းချက်ကြီးမားတဲ့အတွက်လက်တွေ့အကောင်အထည်ဖော်ဖို့ခက်ခဲမယ်လို့သုံးသပ်ကြပါတယ်။တကယ်တမ်းလက်တွေ့အကောင်အထည်ဖော်နိုင်တဲ့ကဏ္ဍတွေကိုဦးစားပေးတဲ့နယ်လို့သုံးသပ်ကြပါတယ်။နိုင်ငံသားအကူအညီကိစ္စမှာ NLD အစိုးရဟာနေပြည်တော်သဘောတူချက်အတိုင်းဆက်လက်အကောင့်တွေပေါ်ဖို့တာဝန်ရှိပါတယ်။ဖွံ့ဖြိုးမှုအကူအညီဆိုင်ရာအမျိုးသားအစ်စ်မူဝါဒကိုဖွံ့ဖြိုးမှုအကူအညီများညှိနှိုင်းရေးအဖွဲ့ကမကြမ်းမီရေးဆွဲမယ်လို့သိရှိရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြာသာပတင်းနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
English American Style ကန္တာမှာမြန်မာသတင်းတွေမှာသုံးနှုန်းတွေရဲ့ idiom အသုံးအချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး put on notice ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီသုံးကတော့အီရန်ကဒုံးလက်နဲ့စမ်းတလိုက်တဲ့နဲ့ပတ်သက်လို့သမရထမ်အစိုးရကခုနောက်ဆုံးတန်ခအေးယူမှုတွေမပြုတ်လို့မိတရက်ကချိုးတင်သတိပေးတယ်ဆိုပြီးမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn က February 2ရက်နေ့ကနေပြောခဲ့ရမှာသုံးနှုန်းခဲ့တာဖြစ်ပါတယ်။စာလုံးပေါင်းကတော့ PUT put ON on put on ကအပေါ်ကိုတင်လိုက်တာ NOTICE notice ကအဓိပ္ပာယ်မျိုးရှိပြီးဒီနေရာမှာ noun အဖြစ်အသုံးပြုထားပြီး 3ပေးချက်ကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်လုံကောက်ဒေဘေကတော့3ပေးချက်ကိုအပေါ်တင်လိုက်တာဖြစ်ပါတယ်။ ATM ဆိုတဲ့ device ဒေဘေကတိတ်မကွာလှပါဘူး။တစ်ခုခုအတွက်လူတူဒါမှမဟုတ်နိုင်ငံတနိုင်ငံကိုတရားဝင်3ပေးလိုက်တဲ့သဘောမျိုးဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn ပြောခဲ့တာကိုနားဆင်ကြည့်ကြရအောင်ပါ
As of today we are officially putting Iran on notice
ဒီကနေ့ကစပြီးအီရန်ကိုကျွန်တော်တို့တရားဝင်3ပေးလိုက်ပြီလို့အတိပေးရပါတယ်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Flynn ပြောခဲ့တာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
As of today we are officially putting Iran on notice
ခုဆက်လက်ကြင်ပြပြီးမှကတော့ Nothing is off the table ဖြစ်ပါတယ်အီရန်ကိုခုလို put on notice တရားဝင်3ပေးလိုက်ပြီးတရားကြမ်းမှာသမ္မတ Trump က Republican လွှတ်တော်အမတ်တွေနဲ့အင်ပီရာမှာတွေ့ဆုံစဉ်အီရန်ပေါ်အရေးယူရာမှာဗက်ပေါင်းစုံကိုထက်သွင်းစဉ်းစားသွားမယ်လို့ပြောရမှာဒီအသုံးကိုတုံးခဲ့တာဖြစ်ပါတယ်။စာလုံးပေါင်းက NOTHING nothing ကဘာမှ IS is OFF off is off ကဖဲပစ်တာမရှိအောင်လုပ်တာthe table the table ကဇပွဲဆိုတော့စကားစခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဇပွဲပေါ်ကနေဘာကိုမှမဖက်ဖြစ်ဘူးလို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့ device အဓိပ္ပာယ်ကတော့တစ်ခုခုကိုလှုပ်ဖို့စဉ်းစားမယ်ဆိုရင်အားလုံးကိုထက်တွင်မယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဥပမာနိုင်ငံတကာနိုင်ငံကိုအရေးယူမယ်ဆိုရင်တန်ခါပိတ်ဆို့မှုစသဖြင့်အပါဝင်သုံးနိုင်သမျှဤအားလုံးကိုထက်သွင်းသုံးသွားဖို့အစဉ်သင့်ရှိတယ်ဒီတော့အချိန်နည်းအလုံးပေါ်တုံးသက်ပြီးတညာမှုပေးမှာမဟုတ်ဘူးလို့သတိပေးလိုက်တဲ့သဘောမျိုးလေးဖြစ်ပါတယ်။ဒီအတုံးကိုသမ္မတ Trump အင်ဗျူတော်မှာပြောခဲ့တာက
Nothing is off the table. I have his ease.
ဘယ်ပေါင်းစုံကိုထက်စဉ်းစားသွားမယ်။ကျွန်တော်ဒီနေ့ဘာကိုမှရှော့ပြီးခဲ့တာမရှိဘူးလို့အဓိပ္ပာယ်ရပါတယ်။သမ္မတ Trump ပြောခဲ့တာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Nothing is off the table. I have his ease.
ခုနောက်ဆုံးတင်ပြပြီးမှကတော့to get something kick started ဖြစ်ပါတယ်ဒီအသုံးကိုသမ္မတ Trump ကထဲလွတ်တော်အမတ်တွေနဲ့ဖေဖော်ဝါရီလ2ရက်နေ့ကအင်ဗျူတော်မှာတွေ့ဆုံပြီး NAFTA ကိုမြောက် Atlantic လွတ်လပ်တဲ့ကုန်သွယ်စာချုပ်အကြောင်းနဲ့ပတ်သက်လို့သူနေရမှာတုံ့နှုံးခဲ့တာဖြစ်ပါတယ်သူကဒီကုန်သွယ်သဘောတူညီမှုကိုညှိနှိုင်းနိုင်ဖို့အတွက်သူ့အဖွဲ့မှလူတော်တွေကြီးပဲဖြစ်တယ်ပြင်ဆင်ဖို့ကရက်90ရတယ်ဒါပေမဲ့ဒီဆွေးနွေးမှုကိုအမြန်ဆုံးစကျင်တယ်လို့ပြောရမှာတုံးခဲ့တာဖြစ်ပါတယ်။စာလုံးပေါင်းက TO2 GET get to get ကတခုခုကိုဖြစ်အောင်လုပ်တာပြင်ဆင်တာ KICK kick ကကနာ STARTED started ကစတင်တာဆိုတော့စကားစခုရဲ့တရက်ထေးပဲကတော့တခုခုကိုပြင်ဖို့ကံပြီးစလိုက်တာဖြစ်ပါတယ်။ The white day ပဲကတော့တခုခုကိုအချိန်အဟုန်နဲ့စတင်နိုင်မှုကြိုးပမ်းလိုက်တာပဲဖြစ်ပါတယ်ဒီတုန်းကမော်တော်ဆိုင်ကယ်ကိုဆက်နှိုးရမှာခြေနှင်းကိုခြေထောက်နဲ့အားနဲ့ဖိချပြီးဆက်ကိုနှိုးတဲ့ဖြစ်ရပ်ကနေဆင်းသက်လာတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့သမ္မတ Trump ပြောခဲ့တာက
We want to get that whole thing kick started and going
ကျွန်တော်တို့ဒီတစ်ခုလုံးကိုအမြန်ဆုံးစတင်ပြီးအချိန်နဲ့ဆက်လှုပ်ဆောင်သွားခြင်းပြီလို့အဓိပ္ပာယ်ရပါတယ်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ But we want to get that whole thing kick started and going
ဒီ3ပါ3မျိုးမှာတုံ့နှုံးခဲ့တဲ့ idiom အသုံးတချို့ဖြစ်တယ် put on notice nothing is off the table to get something kick started တို့ကိုတင်ပြခဲ့တာဖြစ်ပါတယ်နောက်3ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
လာလာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့၈နိုင်ကနေ9နိုင်အထိအစီအစဉ်အခုစီစဉ်ကို၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ကင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့ရှင်းနေဦးကိုနေလှုပ်ကြံခံရမှုနဲ့တကွာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပွင့်လင်းမြင်သာတဲ့တရားစစ်ဆေးမှုရှိမရှိဆွေးနွေးကြတာမှာ
တော့နိုင်ငံဥပဒေအရနိုင်ငံတော်ဟာအသက်ရှင်မှန်ဘဏ်ကုန်ကာဝေးဥတောင်ရှိတယ်။စီတီလောလို့ခေါ်တဲ့မြန်မာစာချုပ်တွေစုစုကျင်သုံးတဲ့
ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ကဥအောင်ထုနဲ့အတူဝိုင်းဝန်းဆွေးနွေးထားကြတဲ့ဒီစနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကလူခွန်ရေးအကြောင်းကုလသမဂ္ဂကထုတ်တဲ့အစီရင်ခံစာဘက်ကိုအလှည့်ပေးပါရစေရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွန်ရေးချိုးဖောက်မှုတွေကိုဖော်ပြထားတဲ့ကုလသမဂ္ဂလူခွန်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာကိုဒုက္ခသည်ရိုဟင်ဂျာတွေကကြိုဆိုလိုက်ပါတယ်။ဒီစီရင်ခံစာပါအထောက်အထားအချက်လက်တွေအရနိုင်ငံတကာဥပဒေအကျိုးဆောင်တွေကနေသူတို့ရင်ဆိုင်နေရတဲ့ညှဉ်းပန်းနှိပ်စက်ခံရမှုတွေကိုဖြေရှင်းပေးနိုင်ဖို့မျှော်လင့်ကြောင်းပြောနေကြတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဘူတီထောင်မောင်တော်မြို့နယ်တွေမှာနေထိုင်တဲ့မွတ်စလင်တွေပေါ်မှာနှင်းပန်းနှိပ်စက်မှုတွေအင်မတန်ကိုဆိုးရွားပြင်းထန်ကြောင်းဖော်ပြထားတဲ့ဖေဗူလာ3ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာကိုသူတို့ကြိုဆိုကြောင်းဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်တွေကပြောပါတယ်။ဒါအပြင်သူတို့ပြည်ထနာကိုအမြန်ဆုံးဖြေရှင်းနိုင်အောင်ကုလသမဂ္ဂဘက်ကဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရိုဟင်ဂျာចောင်းသားတအုပ်ကအခုလိုပြောသွားပါတယ
် After a long time the UN gave one a statement in the world we are really persecuted
သူပြောသွားတာကအချိန်တွေကြာပြီးတဲ့နောက်မှာကျွန်တော်တို့ဟာတကယ်ကိုနှင်းပန်းနှိပ်စက်ခံနေရတယ်ဆိုတော့အချက်လက်အထောက်အထားတွေနဲ့ဖော်ပြထားတဲ့အစီရင်ခံစာတစ်စောင်ကိုကုလသမဂ္ဂကကဘာတိအောင်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်ကုလသမဂ္ဂကိုရောကုလသမဂ္ဂဥပဒေအကျိုးဆောင်တွေကိုပါကျွန်တော်ကျေးဇူးတင်ပါတယ်ကုလသမဂ္ဂကထောက်ပြထားတဲ့အချက်လက်တွေအရဥပဒေအကျိုးဆောင်တွေကပဲကျွန်တော်တို့ရဲ့ပြည်ထနာကိုတက်နိုင်သလောက်အမြန်ဆုံးဖြေရှင်းပေးနိုင်မှာဖြစ်ပါတယ်လို့သူကပြောသွားတာပါပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကနေဆက်ကင်းရဲစခန်းတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေအမျိုးသမီးတွေအပေါ်အာဓမ္မပြုကျင့်မှုတွေနဲ့ရွာတွေကိုမိရှို့ဖျက်ဆီးမှုတွေစတဲ့နှင်းပန်းနှိပ်စက်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုထိဆွဆွဲပြောဆိုနိုင်တဲ့အခြေအနေမျိုးတောင်ရောက်နေကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးရဲ့မနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အင်းနီချင်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဘက်ကိုထွက်ပြေးလာပြီးဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကနေတွားရောက်တွေ့ဆုံမေးမြန်းမှုတွေအရာမွေးကင်းစကလေးတွေလမ်းလျှောက်တက်စကလေးတွေအပါအဝင်အမျိုးသမီးတွေနဲ့အသက်အရွယ်ကြီးသူတွေကိုလုံခြုံရေးတပ်တွေကတပ်ဖြတ်ခဲ့ကြောင်းမျက်မြင်သက်သေတွေကထွက်ဆိုခဲ့တယ်လို့အစိုးရခန်းစားကဆိုပါတယ်ဒီစင်ခန်းစားပါပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့စိုးရိမ်မှုတွေရှိနေပြီးစုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးဆောင်ရွက်သွားမှာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်တာတွေရှိပါကအရေးယူသွားမှာဖြစ်တယ်လို့မြန်မာအစိုးရဘက်ကကုလသမဂ္ဂကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။အလားတူတောက်ကြနေကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဖုန်းဆက်စကားပြောဆိုခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကလည်းစုံစမ်းစစ်ဆေးမှုတွေကိုသူတို့လုပ်သွားမယ်အကြောင်းဒေါက်တာဆန်းစုကြည်ကသူကိုဂတိပေးပြောဆိုခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်ပြပြသွားတာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုဇော်ဝင်းလှိုင်ကမကထပြုထားတဲ့စနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကွယ်လွန်သူတရားလွတ်တော်ရှင်နေကြီးဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာနောက်ကွယ်ကနေပေါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်နိုင်လိမ့်မယ်လို့ယူဆကြသလားဆိုတဲ့တော်ရရှိနေရဲ့အမြင်တွေအပါအဝင်မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ခေတ်ပေါ်ဆက်သွယ်နည်းပညာတွေအရာဒီအခုဘသူကိုဖမ်းမိတယ်ဘသူတွေကိုတော့မတင်ကားသူအဖြစ်တန်တရားရှိနေတယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လဲတော်ရရှိနေရတာ internet ဒီပေါ်မှာ facebook ပေါ်မှာဒါတောက်လျှောက်ကြားသိမြင်တွေ့နေကြရတယ်ဆိုတော့လေဒီကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကအမြင်သဘောထားတွေကလည်းအမျိုးမျိုးထွက်ပေါ်နေကြတာဖြစ်ပါတယ်ဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့အတွက်အဓိကဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်ရောက်နေပါပြီပထမတဦးကတော့ဥအောင်ထူးဖြစ်ပါတယ်ခင်ဗျဥပဒေအထောက်အကူကွန်ရက်အဖွဲ့ legal aid network ကဖြစ်ပါတယ်နောက်ညီမြချင်းမြန်မာအဖွဲ့က equality မြန်မာအဖွဲ့ကဥအောင်မျိုးမင်းဖြစ်ပါတယ်ကျွန်တော်ပထမဆုံးဥအောင်ထူးကိုကျွန်တော်လေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဥအောင်ထူးရေကွယ်လွန်သွားတဲ့သူကလည်းဒီ NLD မှာဥပဒေကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့တယ်နောက်ပြီးတော့မြန်မာနိုင်ငံမှာရှင်းနေကွင်းရဲ့ပေါ်ပေါက်ဖို့အတွက်သူကလည်းဥဆောင်ဥရဲ့ပါဝင်လှုပ်ဆောင်ခဲ့တဲ့သူဖြစ်တယ်နောက်ပြီးတော့ဒီအထူးသဖြင့်တော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လာရင်တော်တော်လေးကြွမ်းကြမ်းကျင်ကျင်ရှိတဲ့သူပြောနိုင်ဆိုနိုင်တဲ့သူ authority ရှိတဲ့သူပေါ့နော်ဆိုပြီးတော့အများကသတ်မှတ်ထားတဲ့ပုံကိုလည်းဖြစ်နေတော့ဥအောင်ထူးဖန်းနာစီတာလေးလည်းဥအောင်ထူးလည်းကြားနေတာပဲဘသူဖန်းစီထားတဲ့လူအရေးအတွက်ကအစားပေါ့နော်ဒီအခုနောက်ဆုံးဖန်းလိုက်တဲ့အောင်ဝင်းစော်ဆိုတာဆိုလို့ရှိရင်ဒါတာဝန်ရှိတဲ့သူဆိုပြီးတော့ဒါပြောနေကြတာပေါ့ဆိုတော့တကယ်တော့ကျွန်တော်တို့စောစောကခေါင်းစဉ်မှာပေးခဲ့တယ်လို့ပဲတကယ်ကောတာဝန်ရှိတဲ့သူတွေကိုအခုချိန်မှာဖန်းစီရမိပါပြီလားဒါမှမဟုတ်လည်းအခုဖန်းထားတဲ့လူတွေနောက်ွယ်မှာတခြားလူပုဂ္ဂိုလ်တွေရှိနေပါသေးလားဗျာဥအောင်ထူးဘယ်လိုမြင်မိတော့
ဟောကျွန်တော်တို့နောက်ွယ်မှာတခြားပေါ်ထွက်တဲ့ပုဂ္ဂိုလ်တွေအများကြီးရှိသေးတယ်ဆိုရင်ဆက်ပ
ါဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေကကျွန်တော်တို့ဖော်ထုတ်ဖို့အတွက်ဘလို့အခက်အခဲတွေရှိနေတယ်လဲလက်ရှိအနေထားမှာဘာလို့လဲဆိုတော့တကယ်ဟိုကာယကံရှင်ဖြစ်တဲ့တနတ်နဲ့ကိုယ်တိုင်ပြစ်တဲ့သူကိုဖမ်းမိထားပြီးသူ့နောက်ွယ်ကလူတချို့ကိုလည်းဖမ်းမိထားပြီပေါ့နော်ဆိုကြပါစို့ဆိုတော့တကယ်နောက်ဆုံးမှာတာဝန်အရှိဆုံးပုဂ္ဂိုလ်ကိုဖမ်းဖို့အတွက်ဘလို့အခက်အခဲတွေများရှိနိုင်ပါသလဲဘာတွေများရှိနေတာပါလဲခင်ဗျဟို
ဒီလူကဒီအမှုကိုရေးယူဆောင်ရတဲ့ဒီလိုင်းကရှင်းရှင်းလင်းလင်းမရှိဘူးဖြစ်နေတယ်အဲ့တော့ကျွန်တော်ကနေပြီးတော့နိုင်ငံများဥပဒေအခြေခံစတင်ပြီးတော့ဘလူးရင်းဆောင်မှုတူရဲဆိုတော့ကြံပြစ်စနေချင်းပေါ့တော့နိုင်ငံဥပဒေရနိုင်ငံတော်ဟာအသက်ရှင်တဲ့ဘဏ်ကကာဝေးဥတောင်ရှိတယ်စီတီလောလို့ခေါ်တဲ့နိုင်ငံစာချုပ်တွေစုစုကျင်းသုံးတဲ့နိုင်ငံဥပဒေရရော customary international law လို့ခေါ်တဲ့နိုင်ငံလူထုနဲ့ဥပဒေရအတောင်ရှိတယ်အဲ့တော့ဥပုန်ကြီးဖြစ်တဲ့ကိစ္စက unlawful killing လို့ခေါ်တဲ့ဥပဒေနဲ့အညီမဟုတ်တဲ့ဆက်ချက်ခံရတာအဲ့ဒါကိုသမန်းစုကြည်ကိုနိုင်ငံတော်မှာတောင်းရှိကောင်းရင်ရှင်းအောင်ကျွန်တော်ဥပဒေပေါ်ပြောရအောင်။ပြီးတော့ပြဿနာကနေပြီးတော့လေဒါနဲ့ပတ်သက်လို့နိုင်ငံတော်ကဆက်မှတ်ပေးရတယ်။ဘာလဲဆိုတော့ The UN Principles on Effective Prevention and Investigation of Extralegal Arbitrary and Summary Execution ဒါဆို။ဆိုတော့နိုင်ငံဥပဒေကိုအထောက်အကူပေးဖို့ဝင်ပြီးဆက်ဆံမယ်။ပြဿနာဖြစ်လာ။အဲ့တော့ဖွဲ့စည်းပုံပုံမှန်တက်ကိုကိုရနိုင်ငံတော်ရဲ့အကြီးအကဲကနိုင်ငံတော်ကဖြစ်တယ်လို့ကြားရန်ထားတယ်။နှစ်တစ်ခုမှလည်းပဲဒီအုပ်ချုပ်မှုအနာနိုင်ငံသမားမှာရှိတယ်လို့ကြားထားတယ်။ဒါကြောင့်ဥပုပ်ကြီးလုပ်ကြံခံရတဲ့ဥစ္စာကနိုင်ငံသမားမှာတောင်းအောင်ရှိ။အဲတော့ရဲတွေကိုပြည်ဦးကြီးကခြင်ထားတယ်။ပြည်ဦးကြီးကကာကျုပ်ကတထားပြီးဝန်ခံတော်လို့မရဘူး။ဘယ်လိုပြောလို့မရဘူး။ဒီလိုပြောရင်ရပ်သားနေတာဖြစ်ပါမယ်။လက်တွေ့ရဟုတ်ပြီဟုတ်မယ်သူတို့ဥပဒေရတာမဟုတ်ဘူး။နောက်ကြီးကိုကြည့်ပြန်ကြည့်ပါ။ပြည်ဦးကြီးကကာကျုပ်အောင်မှာမရှိဘူး။သမနာအောင်မှာရှိတယ်။သမနာကတောင်းအောင်။ဒါတိသမနာကဘလို့လူပဲနဲ့တုံးပြီးတော့ဒီမှုရေးယူဆောင်ရစ်တယ်။အဲတော့ဒီလိုမဆောင်ရတော့ပြဿနာကဟိုဘောအဖြေရှာလို့မရဘူးဖြစ်တယ်။အဲတော့အစည်းအဝေးခေါ်လိုက်တာ။အလုံးကြီးကိုဒီပုံမှာသမားကအစိုးရအဖွဲ့ခေါင်းဆောင်အစိုးရအဖွဲ့ထဲမှာ၄မျိုးပါတယ်။သမားဒီသမားယူဝင်ကြီးတွေတော့ရှိနေတယ်။အဲတော့ဖွဲ့ပြောဝင်ကြီးထဲမှာဒီရေးဝင်ကြီးတွေပို့သမားကမေးနိုင်တယ်ကြည့်ချက်အဲ့ဘုမမင်းရဲ့စက်ကြီးရပြောင်းဝင်ကြီးဌာနများပြောင်းဝင်ကြီးဌာနတွေဟာဒီသေးဥရင်းနဲ့ဖြစ်ဖို့စီမံခန့်ခွဲခွင့်လမ်းညွန်ကြီးကြပ်ကိုယ်ကျစစ်ဆေးခွင့်ဓမ္မမှာရှိတယ်။အဲ့တော့ဘုမမင်းရဲ့33ရာဝင်ကြီးရချင်းပြည့်ရင်းနေမယ်ဥရရပြည့်တောင်ကိုကြည့်ဝစားမထမ်းဆောင်ဘူးဆိုရင်ရေးဝင်ကြီးကိုဆက်ဆက်ပြစ်နေတယ်။ဘုမ87ရာတုတ်တုတ်တင်းရဲ့ရေးနေချုပ်နေအဲ့ဒီမှာရေးဝင်ကြီးရဲ့ပါအဲ့တော့ဒီလိုလုပ်ပြီးတော့ကျွန်တော်ဒီလိုရှင်းပြရမှာပေါ့ဒီလိုမလုပ်ပဲ
ဟုတ်ကဲ့
ဒါကလမ်းကြောင်းတစ်ခုပါနော
်ဟုတ်ကဲ့
တော့လမ်းကြောင်းတစ်ခုရှိပါသေးတယ်အဲ့ဒါဘာလဲဆိုတော့ရှင်းနေကြုံပြစ်ထားတဲ့ကတည်းကရှင်းနေကြုံလမ်းကြောင်းခြံလို့ရတယ်ကျွန်တော်ရှင်းနေကြုံကိုခန့်ခွင့်ထုတ်ခွင့်ရှိတယ်အဲ့တော့ရှင်းနေကြုံအောက်မှာဥပဒေရုံးအစိုးရအရာရှိတယ်ရှိတယ်အဲ့တော့ဥပဒေရုံးအစိုးရအရာရှိတယ်မှာလုပ်ပိုင်ခွင့်ရှိတယ်ရင်းကိုကြည့်တဲ့ခွင့်ရှိတယ်အဲ့တော့ရှင်းနေကြုံဥပဒေပုံမှန်သုံးချက်တိုင်းမှာပေါ်ပြထားတယ်ဆိုတော့ပြုဆိုင်မှုတွေကိုတရားဥပဒေပြင်တာတရားစွဲတာအင်တော်ဘက်ကလိုက်ပါဆောင်ရတာဒါဥပဒေရရှိတဲ့တောင်းနေတယ်အဲတော့သူတို့ကရဲတော်နဲ့ဆက်ဆက်ကြီးကျက်မှတ်ပြရတယ်အမှုရုံးတင်နေမှာဆိုတဲ့တရားခံတွေကိုအစိုးရတက်ပြီးထားပြီးတော့ဘယ်သူစွတ် လုပ်ပြီးမြင်ဘသူတင်မြင်ဆုံးဖြတ်ပြရတယ်။ဥပေရာရှိတွေကရဲတွေရဲ့ရှာတွေပဲ။အဲရဲတွေကစုံစမ်းစစ်ဆေးမှုတွေလုပ်တင်တာလုပ်ရလားဆိုတော့ဥပေရာရှိတဲ့စက်မှတ်ပြရတယ်။နိုင်ငံကဒီလိုကျင့်သုံးနေတာပဲ။အဲဒီဥပေရာရှိတဲ့စင်အထက်မှာရှင်းနေရုပ်ရှိရှင်းနေရုပ်အထက်မှာတမန်ရှိအဲ့တော့တမန်မှာတောင်းအောင်ရှိတာပေါ့ထုတ်ထားလို့ပဲဟမ်းမယ
်။ဟုတ်ကဲ့
ဒီကကျတော့တမန်ကဘာအလိုမလိုဖြစ်တယ
်။ဟုတ်ကဲ
့ဒါကလက်တွေ့ရတမန်အယုတ်ဖြစ်နေဒေါ်စွန်းစုကြည်ကတမန်အထက်မှာနေပြီးတော့သမန်ရဝင်အလုံးဝင်လုပ်နေလို့ဖြစ်တယ်။ဒါကြောင့်ဒေါ်စွန်းစုကြည်ကပူပြီးတော့တောင်းရှိတာ။ပြီးတော့ပြင်းပြီးကောင်းစစ်ပေါ့။ကောင်းမှုဖြစ်နေရင်ချုပ်ချုပ်ပြီးကိုစူးစားပေါ့။ရှင်းရင်ယူကရင်တစ်ရှင်ရဲတွေကိုကျက်မှတ်ထိုင်ပေါ့။အမှုနဲ့ပတ်သက်တာလုပ်ပြန်လို့စစ်စစ်ခိုင်းပေါ့။ကောင်းမှုဖြစ်နေရင်ချုပ်ဖို့ကြိုးစားပေါ့။ဒီလိုလုပ်တာဘာမှတွေ့မှမတွေ့ရဘူး။ဒီလိုမလုပ်ဆဲနေတော့ဘယ်တော့မှအမှုမှာပေါ့ဖြစ်နိုင်လို့ကျွန်တော်တင
်။ဟုတ်ကဲ့ခင်ဗျ။ဒါတော့ဥက္ကဋ္ဌကတော့ဒါဖြစ်တင်ဖြစ်တိုက်တဲ့လုံထုံးလုံးနီနီလန်းချောင်းတွေအရာဒါဖြစ်တင်တဲ့ဟာတွေကိုတင်ပြတာပေါ့နော်။တော့ဗမာနိုင်ငံမှာလည်းအားလုံးသိကြတဲ့အတိုင်းပဲဖြစ်တင်ဖြစ်တိုက်တာတွေမဖြစ်ဖက်မဖြစ်တင်တာတွေဖြစ်နေတာအများကြီးဆိုတော့အခုကိစ္စကလည်းတော်တော်လေးတော့အကြအကြရိုက်အကြအတဲတော်တော်လေးဖြစ်နေတဲ့သဘောမှာရှိတယ်ကျွန်တော်တို့ကတော့အတွင်းထဲမှာသူတို့ဘာတွေဖြစ်နေလဲဆိုတာမသိရဘူးပေါ့နော်ဦးကိုနီဟာလည်းလူခွင့်ရေလှူရှာတဲ့သူတူဖြစ်တော့သူလိုပဲအလားတူလူခွင့်ရေလှူရှာသူတွေကရောသူတို့အတွက်စိုးရိမ်စရာရှိမလားဘာလို့လဲလဲဆိုတော့တရားဥပဒေစိုးမိုးမှုကဘယ်လောက်ထိထိရောက်တယ်လဲဆိုတဲ့စိုးရိမ်မှုတွေကရှိလာတာကိုဆိုတော့ကျွန်တော်လေလိုက်မော်ကိုကိုအောင်မျိုးမင်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျညီမာချင်းမြန်မာအဖွဲ့ကကိုအောင်မျိုးမင်းရှိပါလား
ဟုတ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ကိုအောင်မျိုးမင်းအဲ့တော့ကောဒီဥက္ကဏီဟာဆိုစောစောကျွန်တော်ပြောသူလူခွင့်ရေလှူရှာတဲ့သူဖြစ်တယ်သူလှုပ်တဲ့လှုပ်ရတဲ့ကြောင့်ပဲအခုလိုလှုပ်ကြံဘောပေါ့နော်ဒီမတင်ငါသူတွေရဲ့ဒါချောင်းမြောင်းပြီးလှုပ်ကြံခံရတယ်ဆိုတဲ့အယူအဆမျိုးတော်လူတော်တော်များများရင်ထဲမှာရှိနေကြတော့တခြားဒီလူခွင့်ရေလှူရှာတဲ့သူတွေတခြားအခွင့်အရေးပေါင်းစုံအတွက်လှူရှာနေကြတဲ့မြန်မာနိုင်ငံရဲ့သူတွေအတွက်ကောဘယ်လိုများရက်ခတ်မှုတွေရှိပါသလဲအချင်းချင်းကြားထဲမှာစိုးရိမ်မှုတွေရောရှိ
ဟုတ်ကဲ့ရိုက်ဟိုကတော်တော်ကြီးပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့သူ့ကိုဒီလိုလှုပ်ကြံတက်ဖြတ်မှုကလူတိသူမတိအောင်လှုပ်တာမဟုတ်ဖိနေတကယ်ကိုလူတိရှိကြလူများသွားလာတဲ့နေရာမှာတမစ်တဲ့ဒီဝဲရှိရှိဖြစ်အောင်လှုပ်ဆောင်တဲ့အရာမျိုးဖြစ်တယ်ဒါတော့ဆိုတော့ရိုးရိုးလူတိအောင်တက်ဖြတ်တဲ့လှုပ်ကြံတက်ဖြတ်တဲ့အစ်စ်နေမခါတော့ပါဘူးဒီလိုမျိုးကိစ္စလုပ်နေတဲ့သူတွေလူခွေကာဝယ်မြင့်တင်ပြီးတော့လုပ်ဆောင်နေတဲ့သူတွေကိုတက်ဖြတ်လို့ရတယ်ဆိုတဲ့တင်းစကားကိုကျွန်တော်ပြီးလိုက်တယ်လို့ဖြစ်ပါတယ်အနည်းငယ်မှာပဲဖေးဆိုးရလက်ထက်မှာပဲဖြစ်ဖြစ်လူခွေရေးကိုဒီဥစားပေးပြောဆိုတဲ့သူတွေကကျွန်တော်တို့အနည်းငယ်အနည်းကျုံရပါတယ်အဲ့တော့ဒီအရင်တော့ဆိုလို့ရှိရင်ဒီလိုလူတွေကိုယူမတိသူမတိဖန်ဆီးပြီးတော့မှနှိပ်စက်တယ်ပြန်လာတော့မှကျွန်တော်သိရတယ်တပင်းလေအခုလိုမျိုးဖြစ်နေမျိုးကတမင်သက်သက်လူတိအောင်အပြင်သက်သက်လူတွေကိုဆောက်ရုပ်စိတ်ဖြစ်အောင်တမင်သက်သက်လူခွေကပဲဆောက်ရုပ်တဲ့သူတွေကလုံခြုံမှုမရှိတော့ဘူးလို့ခံစားရအောင်ဒီပြက်ကိုတက်လိုက်တဲ့သဘောမျိုးပို့ပြီးတော့ဖြစ်နေတယ်။ပြက်ကိုရင်တက်လိုက်တာမဟုတ်ဘဲနဲ့ဒီလိုမျိုးဆောင်တဲ့သူအားလုံးကိုချိန်ဆလိုက်တဲ့သဘောမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့တရားစီရင်ရေးအပိုင်းမှာဒီလိုမျိုးလောက်ကျန်တက်ဖြတ်မှုဖြစ်လို့ရှိရင်ဒီကိစ္စကိုကျွန်တော်တို့အများဆုံးအကောင့်ထဲပို့ပြီးတော့အမှုကိုကျွန်တော်တို့ဖြေရှင်းမှုလိုအပ်တဲ့အဖြစ်ရှိတဲ့သူတွေကိုကျွန်တော်ချစ်ပြီးရောက်အဖြစ်သိအရေးယူလို့လိုအပ်ပါတယ်။ဒါမှမဟုတ်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းကိုလူတွေလေ့လာမှဖြစ်တယ်။အခုချိန်ထိကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့တိတိကျကျမသိသေးတာတွေနောက်ခါမှလူတွေကြားထဲမှာတကယ်တမ်းကျုလို့နေသူတွေအစ်အမှန်ကိုပေါ်ထုတ်နိုင်မှာမလားဆိုရယ်စိုးရိမ်တန်ဆရာစိတ်ကြီးရှိနေခြင်းကိုယ်တိုင်ကတရားစီရင်မှန်တိုင်းကိုကျွန်တော်မယုံတာပြနေတယ်။အဲ့တော့တရားစီရင်မှန်တိုင်းကိုအာမကိုဘူးမယုံရတော့ဘူးဆိုရှင်တိုင်းပြည်ရဲ့မှန်တဲ့ဟုဖြစ်တာပါပဲ။အဲ့တော့ဒီလိုမျိုးကာလမှာလူခွေကာမဲ့ဆောင်ဆောက်ကြည့်တယ်မကဘဲနဲ့နိုင်ငံတည်းမှာမိတင်းနေထိုင်ကြတဲ့နိုင်ငံသားတိုင်းပေါ်မှာကျွန်တော်တက်ရမှုဖြစ်သွားပါတယ်ခင်ဗျာ။
ကျေးဇူးပါအဲ့တော့ဒီအနေနဲ့တစ်ဆက်သေးပဲဒီစောစောကဒီကွန်မြူနီပြောသားထဲမှာလည်းပါပါတယ်ဒီအစိုးရဘက်ကနေပြီးတော့လှုပ်ဆောင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြားတဲ့သတင်းထုတ်ပြန်မှုအားနည်းနေတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့နေပြည်တော်မှာရှိတဲ့တာဝန်ရှိတဲ့ရဲတပ်ဖွဲ့ကိုပေါ့နော်ရဲဌာနအကြီးဆုံးတာဝန်ရှိတဲ့သူတွေကိုကျွန်တော်တို့ပြောရေးဆိုခွင့်ရှိသူဆိုတဲ့ပုဂ္ဂိုလ်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဆိုတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့ VOR ဒီကနေ့ပဲဆက်သွယ်ပါတယ်ဒါပေမဲ့သူတို့အနေနဲ့တော့ဘာမှပြောလို့ပြောပိုင်ခွင့်မရှိဘူးပြောစရာလည်းမရှိဘူးပြောလို့မရသေးဘူးဆိုတဲ့ပုံစံမျိုးပြန်တုံ့ပြန်နေပေါ့နော်ဆိုတော့အဲ့ဒီတော့ကျွန်တော်တို့ကနောက်ဆုံးဆက်သွယ်လို့ရတဲ့လူဆက်သွယ်တော့နိုင်ငံတော်တမရယုံကပြောရေးဆိုခွင့်ရှိတဲ့သူဥဇော်ထေးကကျွန်တော်တို့အကြောင်းပြန်ထားတာလေးကိုနားထောင်ကြည့်ပါအောင
်ကျွန်တော်တို့ခုပြောနေတာတရားခံပြောတိုင်းအမှန်ယူလို့မရပါဘူးဟိုကမြင့်ဆွေလို့ပြောတယ်သူ့ကိုခိုင်းတာဒီမြင့်ဆွေဆိုအဲ့တော့မြင့်ဆွေကဘယ်မှနေလဲဘယ်တော့မှဘလို့သူပြောတဲ့ဟာလေးအကုန်လုံးကအမှန်လို့ယူဆလို့မရဘူးအဲ့တော့ကျွန်တော်တို့အမှုရဲအနေနဲ့ဖော်ထုတ်ပြီးတော့ဖမ်းပြီးကြမိတာအောင်ဝင်းတော်ဒီမှာပြစ်မှုကျူးလွန်ရမှာပူပေါင်းပါဝင်လို့ဖြစ်တယ်နံပါတ်1ဒီအမှုဒီကျွန်တော်တို့စုံစမ်းဖော်ထုတ်စစ်ဆေးတဲ့အမှုဖြစ်ပါတယ်အမှုဖြစ်တဲ့အခါမှာဒီအနေနဲ့ကျွန်တော်တို့ကပွင့်လင်းနေတာမှရှိပြီး transference ီရှိရှိထုတ်ပြောလို့မရဘူး။အဲပြောတဲ့များကိုကျွန်တော်တို့ထုတ်ပြန်ပေးမယ်ဆိုရင်အဲ့ဒီလူတွေအကုန်လုံးအစပြောက်သွားမယ်။နောက်သက်သေကံပစ္စည်းအတူတူတည်းကကျွန်တော်တို့ပြုတ်ဆိုင်ရာဥတွေရာဇဝတ်မှုတွေပေါ့။ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဟိုကျွန်တော်တို့ဒီလိုမျိုးအရေးယူဆောင်မှုတွေလုပ်တဲ့အခါမှာသူ့ရဲ့တပ်တွေထောက်ထားခိုင်းလို့မလိုတယ်။ဒီနှုတ်ပြောတာနဲ့တင်ကျွန်တော်တို့ကယူလို့မရဘူး။အဲ့တော့တပ်တွေကပစ္စည်းအထောက်အထားတွေအကုန်လုံးအဲ့မှာတင်းထုတ်ပြန်လာကြတဲ့တပြိုင်နဲ့အစပြောက်သွားမယ်။အဲ့တော့ကျွန်တော်တို့ကထုတ်တင်ထုတ်တိုက်တဲ့ပမာဏအတိုင်းဒါအထိကိုကျွန်တော်တို့ကပြောင်းပေးပါတယ်။ဒီအမှုကပြည့်ကျချင်မရှိသေးဘူး။အဲနံပါတ်1ချက်ကတော့အဲ့ခုဂွန်ဆက်တွေဂွန်ဆက်တွေကျွန်တော်တို့လိုက်လံရှာဖွေပေါ်ထုတ်ပြီးတော့အော်အရေးယူနိုင်ဖို့ကျွန်တော်ဆောင်ရွက်နေပါတယ်အဲ့အတွက်လည်းကျွန်တော်လှုပ်တင်လှုပ်လိုက်တဲ့ခါတွေလုပ်နေတယ်အထူးအလေးနဲ့ထားပြီးလုပ်နေတယ်နံပါတ်3ချက်ကတော့အမှုနဲ့ပတ်သက်လို့အမျိုးမျိုးပရက်ရှာတွေရှိတယ်တိုးတော်လည်းပဲလုံခြုံရေးတပ်ဖွဲ့နဲ့အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်ဆိုတော့အနေထားကိုကြည့်ရင်ဟိုဒီမှုကိုကျွန်တော်တို့ဘယ်လောက်ထိအလေးထားပြီးဆောင်ရွက်နေလဲဆိုတာပေါ်လင်းစေပါတယ
်ဟုတ်ကဲ့အဲ့တော့ဒီဥဇော်ထေပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စောစောဥအောင်သူပြောသွားတာနဲ့ကျွန်တော်အော်ဆက်ဆက်ပြီးတော့တွေးကြည့်တာပါဆိုတော့ဥအောင်သူပြောတဲ့ဒီလှုပ်ထုံးလုံနီနီလာနေအရာဒီလိုမျိုးရှိတယ်တရားဖြစ်တဲ့နယ်နိုင်ငံတော်တပ်ပရမှာအဆုံးစွန်တာဝန်ရှိတယ်ပေါ့ဆိုတော့ဒီဟာဥစော့ထရဲ့တုံ့ပြန်မှုကရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်သူခတ်တူလေးပြန်ဖြေပေးပါလားဘလို့သဘောရလဲဒီအစိုးရဘက်ကလုတ်ကင်နေတဲ့အစီအစဉ်နဲ့ပတ်သက်လို့
ဟုတ်ဟောတတိယပိုင်းရတော့ဒါဥပ္ပေခြေခံကဥစော့ထီပြောတော့လက်ခံပါလားဆိုတော့အမှုနဲ့ပတ်သက်လို့စစ်ကြည့်တူရှိတဲ့အကုံလုံးကိုဒီလိုပဲချပြလို့ရပါအဲ့တော့ကြာတယ်။ဒါကရေးရရှိဒီဘက်လိုကြာတယ်။သို့တော့ဒီမှုကဘယ်လိုစုံလန်းစစ်ဆေးနေလဲ။ဘယ်လောက်အဆင့်ရောက်နေပြီ။ဘယ်လိုတတိယခံချက်တွေအကျဉ်းချင်းတော့ရရှိထားရတယ်။တကယ်နောက်ခံနောက်ွယ်ကနောက်ဆံမှချိနေလူတွေကိုဖမ်းပြီးတော့ဘယ်လောက်အချိန်နေကောင်းနေပြီ။စရည်ဟာယူတော့ရေဘူးရလမ်းကြောင်းကိုတော့ဖြင်းအစိုးရအဖွဲ့ကလူတို့အသိပေးတင်တာပေါ့။ဒါရိုးရိုးလူတောင်းမှာမဟုတ်ပဲ။ဒါနိုင်ငံလူကြမှုကြီးပဲ။ဒီလိုလူလူအင်မတန်စိတ်ဝင်စားကြတဲ့အမှုကြီးပဲလူလူတရားလုံးတောင်းဆိုနေကြတဲ့အမှုကြီးပဲရေးရဆုံးမနေပါဘူးအတခံပြောတဲ့အနိုင်လို့မရဘူးအကုန်ဆုံးပြောလို့မရဘူးဒီလိုပြောလို့မရပါဘူးကဲအဲ့လိုပြောရင်ကျွန်တော်တို့ကပြန်မေးချင်ခေတ္တဖြစ်ရင်တရားခံဦးကြည်လင်းထွက်ချက်ဟာဘာကြောင့် online မှာပြတ်လဲဆိုတော့ကိုင်းနေလာမှုရှိပြောလို့မရဘူးတစ်ဖက်ကပြောတယ်တစ်ဖက်ကဦးကြည်လင်းထွက်ချက်က online မှာပြတ်သွားတယ်အဲ့ online မှာပြတ်တာကိုဥတော်ကြီးကိုဝန်ခံထားသေးလားအဲ့ဒါဘယ်တော့ပြင်းနေတာလဲ။ဒါရေလို့ဆိုရင်ဖောက်ဖြစ်တာ။အဲ့ကြောင့်ဥစိုးကြီးဝန်ခံတာ။အတန်းနဲ့ချက်တည်းကဘာကြောင့်မပြောတာလဲ။ဆိုဒီလိုမျိုးလုံးလုံးလုံးဖောက်ဖြစ်တဲ့ချက်တည်းကအများကြီးဖြစ်နေတယ
်။ဟုတ်ကဲ့။
ဖြစ်နေတာဖြစ်နေ
။ဟုတ်ကဲ့
။ဟုတ်ပါလား
။ဟုတ်ကဲ့ခင်ဗျဟုတ်ကဲ့။ဘွန်တူကျေးဇူးပါ။အာကျွန်တော်အခုလေလိုင်းပေါ်ကိုကိုမြင့်အေးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျ။နော်ဝေးနိုင်ငံကကိုမြင့်အေးဝင်ဆွေးနွေးပါခင်ဗျ။အပါအများဆွေးနွေးခြင်းပါလေ။အ
ဲဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးခြင်းတာတော့ဗျာ။ကျွန်တော်တို့တိုင်းပြည်ရဲ့လုံခြုံရေးအခြေအနေအလွန်ကိုစိတ်ပျက်ဖို့ကောင်းပါတယ်ပထမအချက်ကလုံခြုံရေးမှာအဓိကတာဝန်ရှိတဲ့ရဲတွေပေါ့ဗျာရဲတွေကလုံးဝအီအချင်းမရှိဘူးအဲနောက်တစ်ချက်ကအီအတွက်လုံလောက်အောင်ချမထားဘူးအဲတော့အမှုခင်းဖြစ်တဲ့အချိန်မှာကျွန်တော်တို့အခုနောက်ပိုင်းတက်လာတဲ့ပုံလေးတက်ဒေတာသာရကတွေကြီးတဲ့အခါမှာရဲကတနတ်ရှိရသားနဲ့မပြည့်ရဘူးတုံ့လှုပ်နေတယ်အဲတော့နောက်တစ်ခါကျွန်တော်တို့ဟိုသွားပြီးဖမ်းတဲ့အခါတော့မှပဲလက်ရှိမခတ်လို့ဘေးကလူတွေလက်ထိခတ်လို့ပြောနေရတယ်ပေါ့အဲတော့သူတို့အီအချင်းမဲ့တာကိုကျွန်တော်တို့ကသွားပြီးတွေ့ရတယ်ကျွန်တော်တို့လုံခြုံရေးကဘယ်မှာလဲကျွန်တော်တို့လုံခြုံမှုကအကုန်လုံးကင်းမဲ့နေတယ်ဒါကပထမဆုံးဟိုမြင်ရတဲ့ရှင်ဝင်းကကျွန်တော်တို့သိတာပေါ့လေအဲ့တော့ရဲတွေကကျွန်တော်တခြားနေရာမှာကြည့်မယ်ဆိုလက်နဲ့မဲ့တဲ့ចောင်းသားတွေကိုဖြိုခွင်းတော့တခါလေဟိုမြင်မကောင်းရှိဖို့ကောင်းဟုတ်လားဟိုပြိဿာတွေကိုရိုက်နဲ့နှိပ်ဆက်သူလုတ်ခဲ့ကြတယ်အဲ့တော့တကယ့်အကျဉ်းသမားတွေတကယ့်ဟိုရာဇဝတ်ကောင်တွေကြတော့ဘာမှမလုပ်ရုံတုံ့လုံးချောက်ချားနေရဆိုတော့ကျွန်တော်တို့သွားမြင်ရတယ်အမှန်တရားစိတ်ပျက်ဖို့ကောင်းပါတယ်နောက်ဒုတိယပိုင်းအနေနဲ့ကဒီလုတ်ကြံတက်ဖြတ်မှုကတကယ်တော့ဒါအကျန့်ဖက်လို့ရပဲဖြစ်တယ်အကျန့်ဖက်လို့ရဆိုတာဒီဟိုချင်းချောက်တာပေါ့နော်ကျွန်တော်တာမန်တိုက်ုံနေမဟုတ်ဘူးအားလုံးကိုချင်းချောက်လိုက်တာပေါ့အားလုံးချောက်ချားပေါင်းလို့ချင်းချောက်လိုက်တဲ့တက်ဖြတ်မှုကြီးဒါတော့အကျန့်ဖက်လို့ရဖြစ်တယ်ဒါအလေးနဲ့တာမန်ဒီလိုမျိုးလုတ်ကြံတက်ဖြတ်မှုတတ်မှတ်လို့မရဘူးဒါအကျန့်ဖက်လို့ရဖြစ်တယ်ဂိုင်းနဲ့ဖွဲ့ပြီးတော့လုတ်တယ်အကျန့်ဖက်လို့ရဖြစ်တယ်အရင်တော့ကလည်းဟဲ့လားတပင်းရင်းလိုဟာမျိုးလုတ်ကြံနေတယ်ကျွန်တော်တို့တရားခံမဖော်နိုင်ဘူးအဲလုတ်ကြံခံရတဲ့လူတော့တရားစွဲခံပြီးတော့ထောင်ချခံရတယ်အဲ့တော့ဒါကျွန်တော်တို့တိုင်းပြည်လက်ရှိအခြေအနေဖြစ်နေတယ်အဲ့တော့ဒီလိုမျိုးဖြစ်နေတဲ့အချိန်မှာဒါကျွန်တော်ကတာမန်ပြည်သူတောင်နေလည်းပဲညင်တာပြောတာပေါ့လေဟဲ့လားအဝေးမှနေတဲ့ကျွန်တော်တို့တော့မှကျုပ်ဟိုဘယ်လိုခေါ်မလဲတုံ့လုံးမိတယ်ဒီဟာကိုရီပေါ်ပဲချင်းကြောက်လာမယ်ဆိုတဲ့အတွေ့အကြုံဒါကျွန်တော်ထင်တယ်လူတိုင်းစိတ်ထဲမှာခံစားနေရပါပဲအဲ့တော့အဲ့လောက်တုံ့လုံးချုံချားနေတဲ့အချိန်မှာတိုင်းပြည်ရဲ့တာဝန်ရှိတဲ့သမ္မတဖြစ်စီပေါ့ဗျာဒါမှမဟုတ်လေကျွန်တော်တို့အရင်တော့ကဘာပဲဖြစ်စီပေါ့ဗျာတော်တော်ဆန်းစုကြီးဖြစ်စီပေါ့ဗျာတိုင်းပြည်ကြီးသားတွေရဲ့တုံ့လုံးချုံချားမှုကိုဟို ပြေပြောက်ဖို့သူတို့စကားပြောတင်နေတာသူတို့ဘာမှမပြောဘူးအဲ့တော့ကျွန်တော်ကအကုန်လုံးအတိုင်းကြီးကခုနလုံလုံကြီးတောင်းဝင်အရာရှိတွေကလည်းဘာမှတောင်းဝင်မကြည့်သလိုကျွန်တော်တို့ရဲ့စိတ်ပိုင်းဆိုင်ရာမှာမလုံခြုံမှုတွေဖြစ်နေတဲ့ဟာတွေကိုတော့ပြန်ဘာပဲဖြစ်ဖြစ်တိုင်းကြီးကောင်းဆောင်နေတဲ့လူတွေကစကားပြောတင်နေနှစ်သိမ့်အားပေးတင်နေလို့ကျွန်တော်ကတော့မြင်နေအဲ့လိုမှမလုပ်ဘူးဆိုတော့ကျွန်တော်တို့ကဒါဟိုဘယ်လိုခေါ်မလဲလူတွေကကိုယ်ပေါ်အနေကြောက်လာတဲ့ခါမှာဥပဒေကိုမစောင့်တော့ဘဲနဲ့ကိုယ်နိုင်တဲ့နီးလမ်းနဲ့တုံ့ပြန်လာကြမယ့်ဟာကြအင်မတန်အန္တရာယ်ကြီးပါတယ်။ဒါပေမဲ့လို့ဒီအချိန်မျိုးအောက်မှာပေါ့လေကျွန်တော်မြင်လိုက်တာတော့ဒီဒီလိုမျိုးကိုယ့်အသက်ဆုံးပြီးတော့ဝင်ဖမ်းပြီးတော့တက္ကစီမှာကိုနေဝင်ပါအောင်ပေါ့တက္ကစီရဲပေါ့လေဟိုအားလုံးကိုကျွန်တော်ကြည်ချင်းအပြည့်ပြည်သူလူထုကအကြမ်းဖက်မှုကိုအသက်ဆုံးပြီးတော့ကာကွယ်စန့်ကျင်နေဆိုတာကိုမြင်လိုက်ရတာတော့အားကြီးတယ်ပေါ့ဗျာ။အဲ့ဒါလွှင့်ကျန်တဲ့ဟာကတော့တခုမှအားရစရာမရှိပါဘူး။ကျွန်တော်အနေနဲ့တော့ရှင်းပြောရရင်အစိုးရမှာတာဝန်ရှိတယ်ဒီကိစ္စကကျွန်တော်ပြည်သူလူထုရဲ့ဟိုလုံခြုံမှုကိုအကာအကွယ်ပေးဖို့ဒီချင်းကအကောင်းဆုံးပါအနေဆုံးဖြစ်စကားလေးအချင်းကတော့ကျွန်တော်တို့ပြောဖို့အချိန်တန်နေပြီလို့ကျွန်တော်ကတော့ယူဆပါတယ်ဒီလောက်ပဲကျွန်တော်ဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ကွန်မြူကျေးဇူးတင်ပါတယ်ဟုတ်ကဲ့ဒီဟိုတက်နေချင်းကျွန်တော်တို့ကအနောက်နိုင်ငံတွေရဲ့ပေတာနဲ့တိုင်းတိုင်းပြီးပြောရတာလည်းမကောင်းပါဘူးဒါပေမဲ့ဒါကလည်းကောင်းတဲ့ဥပမာနမူနာတစ်ခုဖြစ်တယ်လို့ယူဆတဲ့အတွက်ကျွန်တော်ဒီနေရာမှာတစ်ခုပြောချင်တာဒီဥပမာဆိုရင်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်အကြမ်းဖက်မှုတစ်ခုဖြစ်တယ်တနပ်ပြစ်မှုအကြောင်းနေမှာပဲဖြစ်ရုပ်ရှင်မှာဖြစ်ဖြစ်ပြည်သူပြည်သားတယောက်ဒါမှမဟုတ်လည်းတာဝန်ရှိတဲ့သူတယောက်အကြမ်းဖက်တပ်ဖြတ်ခံရတယ်ဆိုလို့ရှိရင်တိုင်းပြည်ကောင်းဆောင်လုပ်တဲ့လူတမရဆိုရင်လည်းတမရပေါ့နော်အများသောဖြစ်တော့တမရပေါ့သူကထွက်ပြီးတော့ဒါပြည်သူတွေကိုချွေးတိတ်တဲ့စကားနှစ်တိတ်တဲ့စကားအားပေးတဲ့စကားပြောလို့ရှိကြတာကိုတွေ့ကြပါတယ်ဒါကတော့ကျွန်တော်ထင်တယ်ဟိုအတူယူတဲ့နမူနာကောင်းတစ်ခုလို့တော့ထင်ပါတယ်ဆိုတော့ကျွန်တော်လေလိုင်းပေါ်ကိုကိုဇော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျရန်ကုန်မြို့ကကိုဇော်ဝင်ဆွေးနွေးပါဦ
းဟုတ်ကဲ့အခုဒီရှင်းနေဦးဦးလုံခြံတပ်ဖြတ်ခံရတဲ့ကိစ္စကတာမမဟုတ်ပါဘူးနိုင်ငံရေးလုံခြံမှုဖြစ်ပါတယ်အဲ့တော့နိုင်ငံရေးလုံခြံမှုဆိုတဲ့အခါမှာ2008ပြင်ဆင်လူသူတယောက်ကို2008မပြင်ဆင်လူသူတွေကလုံခြံတဲ့လုံခြံမှုပဲဖြစ်ပါတယ်တကယ်တော့အခုနေရာ2008ကိုပြင်ဆင်လူသူရာလည်းမဟုတ်ပါဘူးအစ်စ်ပြန်လေရေးဆွဲလူသူတော်ဖြစ်ပါတယ်နော်အဲ့ဒီတွေ့ကြောင်မလို့ဒါက2008ကျင်းကျင်းလူသူဖြတ်သိမ်းလူသူတွေကိုတတိပေးလိုက်တဲ့တက်နှံ့လိုက်တဲ့ပြဿနာပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။နောက်တစ်ချက်ကအခုကျွန်တော်တို့လက်တလောအပြောများနေတဲ့တရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပေါ့နော်။ကျွန်တော်ဒီညမှာဘယ်လိုတရားဥပဒေစိုးမိုးရေးလဲဆိုတဲ့ပြဿနာရှိလာတယ်။တကယ်တော့ဒီအဖြစ်အပျက်တွေကတရားဥပဒေစိုးမိုးရေးရှိနေလို့ဖြစ်တာဗျ။ဘယ်တရားဥပဒေလဲဆိုတော့2008အခြေခံဥပဒေစိုးမိုးနေလို့ဖြစ်တာဗျ။တော်ကြီးကျင်ရဥပဒေအောက်မှာဟောလို့အကြမ်းဖက်မှုတွေလုံခြံတပ်ဖြတ်မှုတွေမတရားမှုတွေဟာလက်တိုက်တောက်လျှောက်ဖြစ်နေအောင်ပါပဲလို့ကျွန်တော်အဲ့လိုပဲဆွေးနွေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောရန်ကုန်မြို့ကနေဆွေးနွေးတာဆိုတော့ကျွန်တော်ကိုတာမောင်ခတ်တူတူလေးတာတိ30စက္ကန့်လောက်တော့အချိန်ရပါတယ်ကိုတာမောင်ပြောပါအောင်မန္တလေးက
ဟုတ်ကဲ့ပါခင်ဗျာဟိုရဲတွေအလုံးမလို့ဆိုတော့ပေါ်လင်းပါတယ်ခင်ဗျာပြည်သူတွေဝိုင်းပြီးဖမ်းပေးလိုက်တာသူလေးလောင်းပြန်သုံးလောင်းပြန်လဲသူတို့မဖမ်းနိုင်ပါဘူးသူတို့လည်းတစ်ချိန်ပြန်မှုထိခိုက်နိုင်ပါတယ်သူတို့လုံခြုံရေးရတာပြည်ထရေးရောအဆက်အနဆင်ရောပြောင်းလဲမှုတော့မပါသေးဘူးဆိုတာဒီလောက်ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကိုသားမောင်ကျေးဇူးအများကြီးတင်ပါတယ်အဓိကလူရင်းတူရှင်းပြောပေးတာ
ဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းကိုလေးလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မျိုးမင်းရှိပါလားကွန်မြူမီဆိုတော့ကျွန်တော်တို့ဒီမှာဟိုကွန်မြူမီတို့အဖွဲ့အစည်းတွေအပါအဝင်ဒီ CSO ပေါ့နော်လူမှုအဖွဲ့အစည်းတွေမြန်မာနိုင်ငံထဲမှာရှိတဲ့လူမှုအဖွဲ့အစည်းပေါင်း200ကျော်ကနေပြီးတော့လက်မှတ်ထိုးပြီးတော့ဒီကိစ္စအမှုမှန်ပေါ်ပေါက်ဖို့ဆိုပြီးတော့ဒါတောင်းဆိုချက်တွေဟိုထုတ်ပြန်ထားတာရှိပါတယ်ဆိုတော့လက်ရှိမှာဒီအခုဒီမှာမြန်မာနိုင်ငံထဲမှာလုပ်နေကြတာလူခွင့်ရေးမြင့်တင်ရေးလုပ်ငန်းတွေလုပ်နေကြတဲ့သူတွေယုံကြည်မှုတွေဟိုကသူတို့ရဲ့လုံခြုံရေးအတွက်စိတ်ချယုံကြည်မှုရှိအောင်အစိုးရအနေနဲ့ဘာများလုပ်ပေးသင့်တယ်လဲဆောစောကွန်မြူမီပြောသွားတဲ့အထက်မှာတော့ခေါင်းဆောင်တွေကဒါတစ်ခုခုပြောတင်တယ်ဆိုပြီးတော့သူအကြံပေးတော့တာကြီးကော်မြူမင်းတို့ဘက်ကတော့ဘယ်လိုမြင်မိလဲ
ပထမအဦးဆုံးလုတ်ပေးတင်တာကတော့ဒီအမှုကိုအမြန်ဆုံးဖော်ထုတ်ပြီးတော့ဒါမျိုးကိစ္စတွေကိုမဖြစ်အောင်ကြိုတင်ကာကွယ်တာလည်းမကဘဲနဲ့ဖြစ်လာလို့ရှိရင်လည်းတရားဥပဒေပေါင်းအတွင်းကိုကျွန်တော်တို့စောင့်ချင်းပြီးအဖြစ်ပြီးအရေးယူမှုနဲ့ကျွန်တော်တို့ပြန်ပြီးတော့အားတက်အောင်လုပ်ဆောင်လို့ရပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးစိတ်သက်တွေကဒီလူခွေပေါ်မှာလုပ်ဆောင်တဲ့သူတွေပေါ်မှာမုန်းတိမှုအခြေခံနဲ့ဖွဲ့စည်းပုံအခြေခံဥပဒေဒီစီစမှုအတွက်လုံဆောင်တဲ့သူတွေမှာဗုံးပြီးပုံမှာခြေခံတာဖြစ်နေတဲ့အတွက်ကျွန်တော်တို့ကြားထဲမှာအသွေးမသွေးရန်သူဆိုတာဖြစ်တယ်နောက်တစ်ခါကျွန်တော်အကြမ်းဖက်မှုနဲ့ပြဿနာကိုဖြေရှင်းမယ်ဆိုစိတ်သက်တည်ပြောင်းမှုအတွက်ဒါတွေကတော့ကျွန်တော်ရည်ရှိလုံဆောင်သွားမှာဖြစ်ပါတယ်။ဒါကြောင့်လည်းအငြင်းလက်နဲ့အားကိုးတဲ့စိတ်တည်ရဲ့အကြမ်းဖက်ပြီးတော့အနိုင်ယူခြင်းနဲ့စိတ်တည်ရဲ့တခြားလူပေါ်မှာမတူညီရဲ့အပေါ်မှာမုန်းတိမှုစိတ်တည်ကြောင်းဒီလိုမျိုးရာဇဝတ်မှုတွေဒီလိုမျိုးလုံခြံတက်ဖြတ်မှုတွေဖြစ်တယ်ဆိုတာဖြစ်တဲ့အတွက်ရည်ရှိကိုလည်းဒါကိုကျွန်တော်ကြည့်ဖို့လိုအပ်ပါတယ်လောလောဆယ်ကတော့ကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းရေးကြားထဲမှာ
လုံခြုံရေးဆိုတဲ့အကြောင်းအရာကိုတော်တော်ကြီးကိုကျွန်တော်တို့လေးလေးလေးနက်နက်ဆွေးနွေးပြီးတော့ကျွန်တော်တို့ပြင်ဆင်ရတာရှိပါတယ်ဒါပေမဲ့အစိုးရအနေနဲ့ဒါတွေကိုတတိထားပြီးလှုပ်ဆောင်ပေးရင်တော့ကျွန်တော်တို့နည်းနည်းလေးပြီးစိတ်ဆက်ပိုင်ဆိုင်ရာလုံခြုံမှုပြန်လည်ရရှိပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးအောင်ထူကိုလည်းကျွန်တော်နောက်ဆုံးအပိတ်လေးကျွန်တော်မေးချင်ပါတယ်ဦးအောင်ထူဘက်ကရောဒီဘာများအကြံပေးချင်ပါတယ်ခင်ဗျအခုစောစောကပြောတော့ကျွန်တော်ဆွေးနွေးသွားတာတွေတော့ရှိတာပေါ့လှုပ်တင်တဲ့ကိစ္စတွေဟောလှုပ်ဖြစ်တဲ့ကိစ္စတွေပေါ့နော်ဆိုတော့ဥအောင်ထူရဲ့နောက်ဆုံးအကြံပေးချက်ကရောဘာများဖြစ်ပါမလဲခင်ဗျဒီတာဝန်ရှိတဲ့သူတွေအပေါ်မှာ
โอเคအဲ့ဒါကျွန်တော်ရန်ကုန်ကမိတ်ဆွေတို့ပြောသွားတယ်နှတော်ကြီးဖွဲ့စည်းဖို့မတရားဥပဒေစိုးမိုးနေလို့ဖြစ်နေတာဆိုတော့ကျွန်တော်အများကြီးလက်ခံတယ်အဲ့တော့အဲ့ဒီအခြေခံကနေပြီးတော့အခုလုံးကိုကျွန်တော်ပြန်ကျင်းမရမှာပါအဲ့တော့နှောင်းချေပွဲကြီးဝင်ချီအောင်ဦးပေါင်းလေးကတော့လူမျိုးရေးကိစ္စကိုဘလောက်ပဲဆွေးနွေးဆွေးနွေးတနေကုန်ဆွေးနွေးဘာမှဖြစ်လာမှာမဟုတ်ပါဘူး။အဲ့တော့ကျွန်တော်အကြံပေးချင်တာကဥက္ကူကြီးကဒီ2016ခုနှစ်ဒီဇင်ဘာကောင်မှာဖွဲ့စည်းပုံပြင်လို့တင်လိုက်တယ်။သူကရှေ့မှာပြောတာပြီးကြဖွဲ့စည်းပုံပြင်လို့ကိုမရဘူး။အဲခဏိဘာကြောင့်ပြင်လို့တင်ရလဲဆိုတော့ပြင်လို့မရဘူးဆိုတာကို NLD ကလက်တွေ့သိစေချင်တယ်။လူမှုချပြလိုက်စေချင်တယ်။အစ်စ်ဆွဲစေချင်တယ်။ဒါဥပ္ပမေရွေးတဲ့ကျွန်တော်နားလေ
ဟုတ်ကဲ့ဟုတ်တ
ယ်အဲ့တော့ဒီကိစ္စဖော်ရမယ်ဆိုရင်တော့ဒီလက်ရှိတော့တော်ကနေပြီးတော့ energy ကစုပ်ခွာမရမယ်27ရာစုပင်လုံညီတိုင်းရက်လိုက်မှရမကြောင့်27ရာစုပင်လုံညီတိုင်းနှောင်းညဘုံလေးကိုပြန်ဆွဲသွင်းသွား
ဟုတ်ကဲ့
အဲ့တော့အခုအကုန်လုံးလမ်းကြောင်းပြန်စုပ်ခွာပြီးနိုင်ငံလမ်းကြောင်းအပြစ်တစ်ခုရှာဒီမိုကရက်တစ်ဖက်ဒရယ်ဘီယွန်ဒီဖွဲ့စည်းပုံအခြေခံဥပဒေဒီတစ်ခုပြန်ဆွဲတဲ့လမ်းကြောင်းကိုတည်ဆောက်နိုင်တော့မှသာလေကျွန်ုံကြီးရတကယ်အမခံချက်ရှိမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဦးအောင်သူကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ဦးဆောင်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညထားရိုက်လေးလိုက်ဆွေးနွေးခန်းအစည်းအဝေးကိုပြန်ပြီးတော့နားဆင်ကြကြရတာပါရှင် VOA American တန်ကနေ2019ခုနှစ် February 5ရက်တနင်္ဂနွေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။တနင်္ဂနွေနေ့ညနေပိုင်းမှာတော့ဒီမိုကရေစီမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အခုတော့မနေ့ပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ခုနှစ်ဖက်စီစဉ်ဆုံးသက်ခင်မှာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မယ်ရှင
်။ American နိုင်ငံတွင်းကိုရှေ့လေပိုင်းဒေသနိုင်ငံအများပြားကနိုင်ငံသားတွေမဝင်ဖို့အတွက်တမရအမိန့်နဲ့ပိတ်ပင်မှုကိုပြည်내ပြည်ထောင်စုတရားရုံးတစ်ခုကယာယီပယ်ဖျက်ပေးလိုက်တာဟာမဖြစ်သင့်ဘူးလို့တမရဒေါနယ်ထရမ့်ကစနေနေ့မှာပြောဆိုလိုက်ပြီးဒါကိုပြန်ပြီးပြောင်းပြင်မယ်လို့ပြောကြားလိုက်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေကအကြမ်းဖက်မှုတွေအန္တရာယ်ရှိနိုင်တယ်မို့အမေရိကန်နိုင်ငံတွင်ဝင်ရောက်မှုတားမြစ်တာနဲ့ပတ်သက်ပြီးဒီနိုင်ငံတဲကိုတင်ဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာသူတွေကိုပြန်ပြီးမပို့ဖို့ဝါရှင်တန်ပြည်နယ်ပြည်ထောင်စုတရားရုံးကဟန့်တာတဲ့အမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီနိုင်ငံ9နိုင်ငံကလူတွေရဲ့ပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေပေါ်မှာအမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ရဲ့ကန့်သတ်ချက်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အကြီးအကဲဖြစ်တဲ့ဖီလီပိုဂရန်ဒီကဝေဖန်လိုက်ပါတယ်။ဒါဟာဒုက္ခသည်တွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အတည်ပြုပြီးသားနိုင်ငံတကာသတ်မှတ်ချက်တွေကိုစိုးစိုးဝါးဝါးအားပြော့သွားစေနိုင်တယ်လို့လည်းထောက်ပြခဲ့ပါတယ်။ကမ္ဘောဒီးယားဘုရင်ရဲ့ဖိတ်ကြားချက်နဲ့လေးရကျန်းနှစ်နိုင်ငံချစ်ချစ်ခီးသွားရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့စနေနေ့တွေ့ဆုံအပြီးမှာတော့ကမ္ဘောဒီးယားမြန်မာနှစ်နိုင်ငံကြားမှာကုန်သွယ်ရေးခီးသွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေမှာဆက်ဆံရေးတိုးမြင့်ဖို့အတွက်တန်တိထံချခဲ့ကြတယ်လို့ဝန်ကြီးချုပ်ရဲ့လက်ထောက်ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ရဲမှာ2016အောက်တိုဘာ9ရက်နေ့ကစပြီး2016 February 3ရက်နေ့ထိဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အရသာ73ဦးသေဆုံးပြီး2ဦးဒဏ်ရာရတယ်လို့9ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့မြန်မာနိုင်ငံတော်တိုင်ပင်ခံရုံးသတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရင်းမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.